Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2021ခုနှစ် November 6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ line meter 1925 31နဲ့ line meter 190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါပြန်ခင်ကြပါစေခင်ဗျာဒီကနေ့ညသတင်းတွေထဲမှာတော့မြန်မာနိုင်ငံမှာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထောက်အထားတွေစုဆောင်းရထားတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့အကြီးအကဲကပြောလိုက်တဲ့သတင်းနဲ့အတူအမေရိကန်သတင်းသမားဒန်နီဖန်စတော့ကိုဖန်စီတရားဆွဲဆိုနေတာမှာကွဲလဲချက်ရှိနေတာဒင်္ဂလာရှိဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေအသက်ဘေးစိုးရိမ်နေကြရတဲ့သတင်းတွေအပါအဝင်နောက်ဆုံးရမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်းတန်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ
်ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့ရုရှားနိုင်ငံကရှင်းလွန်တော်ကြီးပြက်စီးမဲ့အနေထားကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတစ်ပုဒ်နဲ့အတူအပတ်စဉ်တင်ဆက်ပေးနေတဲ့ဒုအထံစီစဉ်မှာတော့
ဆိုရက်တွင်ကိုနေနေဖယ်ရှားပေးရမယ်အဲဒီဖယ်ရှားပေးခြင်းမရှိဘူးဆိုရင်နေမျိုးဘိုးစကားဘိုးစကားနဲ့ထုတ်မယ်နောက်ကျွန်တော်တို့ဒီမိရှုမယ်ဆိုမှအဲ့လိုမျိုးဟို
ဒီကြောင်းကိုတော့ဒုအထံစီစဉ်မှာနောက်ဆင်ရဖို့ရှိပါတယ်ဒါပြင်ဒုတိယအစီအစဉ်ဒုတိယပိုင်းမှာတော့ဒီမိုကရေစီလူခွင့်နဲ့ခေပြန်ကဘာအစီအစဉ်နဲ့အတူစနေညသကပိုင်းအစီအစဉ်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီကြောင့်နေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်သန်းတို့ညင်ညာပေးမှာဖြစ်ပါတယ်ဗျာ
။စစ်တပ်ကအနာသိမိနောက်ပိုင်းကနဦးစုဆောင်ရယူထားတဲ့အထောက်အထားတွေအရအချက်သားတွေပေါ်ကျေပြန့်တဲ့အစီအစဉ်တကြတိုက်ခိုက်မှုတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်ဆိုတာပြနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုအဖွဲ့ IMMM အကြီးအကဲကတောက်ကြနေမှာပြောပါတယ် IMMM အဖွဲ့ဟာကုလသမဂ္ဂလူခွင့်ရေးကောင်စီက2018စက်တင်ဘာလမှာဖွဲ့စည်းပေးခဲ့တဲ့တီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးမြန်မာနိုင်ငံမှာကျူးလွန်ထားတဲ့အဆိုးရွားဆုံးရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနေတာပါစစ်တပ်ကအာဏာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကတည်းကဆိုရင်သူတို့အဖွဲ့စီဆက်သွယ်လာတဲ့အချင်းအရေအတွက်ပေါင်း2,000ကျော်ရှိခဲ့ပြီးအထောက်အထားပေါင်း 1,500 ကျော်စုဆောင်ရရှိထားပြီးပြီလို့လည်း IMMM အကြီးအကဲ Nicholas Comjean ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်မြန်မာနိုင်ငံမှာဆိုးရွားတဲ့နိုင်ငံသားရာဇဝတ်မှုကျူးလွန်ထားတဲ့တာဝန်အရှိဆုံးသူတွေကိုတနေ့မှာရေးယူနိုင်ဖို့အတွက်အခုရထားတဲ့အထောက်အထားတွေကိုခွဲခြားဆန်းစစ်လေ့လာနေတယ်လို့လည်း Mr. Comjean ကပြောပါတယ်ရဲသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာကျေပြန့်ပြီးစနစ်တကျလုပ်ခဲ့လို့သုံးသပ်တဲ့နေရာမှာအကြမ်းဖက်လုပ်ရပုံစံတူဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးသူတွေတွေ့ခဲ့တယ်လို့မစ္စတာခွန်ဂျန်ကပြောပါတယ်။အာဏာသိမ်းပြီးပထမသတင်း6ပတ်ကာလတွေအတွင်းဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကနှိမ့်နှင်းခဲ့တာတွေအဲဒီနောက်ပိုင်းမှာအကြမ်းဖက်လုပ်ရတွေပိုများလာပြီးဆန္ဒပြသူတွေကိုနှိမ့်နှင်းတာမှာပိုပြီးပြင်းထန်တဲ့အကြမ်းနည်းလမ်းတွေကိုအသုံးပြုခဲ့တဲ့ဆိုတော့စုံစမ်းရေးမှုတွေတွေ့ထားတယ်လို့ IMM အကြီးအကဲ Nicholas Comjean ကပြောသွားပါတယ်။
မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်သတင်းစာဆရာဒန်နီဖန်စတာရဲ့အမှုစစ်ဆေးတဲ့အခါမှာတရားလိုဘက်ကတင်သွင်းတဲ့အချက်လက်မှာသူတကယ်အလုပ်လုပ်နေတဲ့နေရာနဲ့လွဲနေတယ်လို့သူ့ရဲ့ရှင်းနေက AP သတင်းဌာနကပြောပါတယ်။ဒန်နီဖန်စတာကိုမြန်မာနောက်သတင်းဌာနနဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုထားတာပါ။မြန်မာနောက်သတင်းဌာနရဲ့လုပ်ငန်းလိုင်စင်ကိုအာဏာသိမ်းပြီးတဲ့နောက်ရုပ်သိမ်းခဲ့ကြောင်းမြန်မာနောက်ရဲ့ Editor ဆေးမှာဖန်စတာနာမည်ပါရှိကြောင်းလိုင်စင်သက်တမ်းဟာ2015ကနေ2025အထိဖြစ်ကြောင်းပြည်ချိုင်းဝန်ကြီးဌာနရဲ့စာမှာပါရှိတယ်လို့ရဲအရာရှိတွေအပါအဝင်တရားလိုပြတ်သက်တွေကတောက်ကြနေမှာထွက်ဆိုခဲ့တယ်လို့ AP သတင်းကဆိုပါတယ်။ဒါပေမဲ့လည်းသတင်းနောက်ဒန်နီဖက်စတာဖမ်းဆီးခံရချိန်မှာသူဟာအဲ့ဒီမြန်မာနောက်သတင်းမှာမလောက်ကြတော့ဘူးလို့သူ့ရှေ့နေတွေဘက်ကပြန်လျှောက်ထားကြပါတယ်။တကယ်တော့ဖမ်းစတာဖမ်းဆီးခံရချိန်မှာ Frontier မြန်မာကိုစီမံခန့်ခွဲမှု Editor အဖြစ်ပြောင်းရွှေ့လုပ်လုပ်ခဲ့တာ9လထက်မနည်းရှိခဲ့ပါပြီ။Frontier မြန်မာဟာ online သတင်းဌာနဖြစ်ပြီးရန်ကုန်မှာအခြေစိုက်ပါတယ်။သတင်းအမှားတွေနဲ့စူပူမှုဖြစ်စေတဲ့သတင်းတွေကိုဖျက်ချတဲ့ဆွဆွဲချက်နဲ့သူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရေးထောင်ဒဏ်3နှစ်တင့်နိုင်ပါတယ်။တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တာကိုတားမြစ်တဲ့မတရားသည့်ဥပဒေနဲ့လည်းဆွဲဆိုထားပြန်သေးတာမို့ဒီမှုနဲ့လည်းထောင်ဒဏ်2နှစ်ကနေ3နှစ်ထိချနိုင်ပါတယ်။ဒါအပြင်6လကနေ9နှစ်ထိအပြစ်ပေးနိုင်တဲ့ဗီဇာမှုပါဒီအပတ်မှာထပ်ဆွဲဆိုထားပြပါတယ
်ရိုညာကောင်းဆောင်တူဖြစ်သူမိုဟစ်ဦးလာတနက်နေ့ပြစ်ဒတ်ခံရပြီးတဲ့နောက်ပိုင်းသူဦးဆောင်ခဲ့တဲ့ Brighter အဖွဲ့ရဲ့အကြီးတန်းအဖွဲ့ဝင်တူအပါအဝင်တခြားအဖွဲ့ဝင်တွေဟာအသက်အန္တရာယ်ချင်းချောက်တဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံရရှိခဲ့တယ်လို့ AFP သတင်းမှာရေးထားပါတယ် ကျွန်တော်တို့ခေါင်းဆောင်နဲ့တခြားလူတွေကိုလက်ရဲစက်ရဲသူတို့ပြစ်ဒဏ်ခဲ့တယ်လို့ပဲခနာကိုလှုပ်လာနိုင်ပါတယ်လို့နူရောလို့အမိွက်ပေးထားသူက AFP ကိုပြောပါတယ်။သူတို့လို့သူညွှန်းတာကတော့အာဆာလို့လူကောက်ခေါ်တဲ့အာရဂန်ရိုဟင်ဂျာကေတင်ရေးတပ်ကအဖွဲ့ဝင်တွေလို့သူယူဆသူတွေကိုညွှန်းတာပါဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေထဲမှာတပ်ဖြတ်မှုတွေရာဇဝတ်လွတ်ရက်တွေရဲ့နောက်ကွယ်မှာအာဆာအဖွဲ့ပါဝင်ပတ်သက်နေတယ်လို့သူယူဆထားကြပါတယ်။အာဆာအဖွဲ့ကိုယ်တိုင်ကတော့မိုဟစ်ဦးလာကိုတပ်ဖြတ်မှုကသူတို့နဲ့မဆိုင်ဘူးလို့ညင်းထားပါတယ်။မိုဟစ်ဦးလာတပ်ခံရမှုနဲ့ဆက်ဆက်ပြီးလူတော်များများကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဖမ်းထားပေမဲ့အာဆာအဖွဲ့ရဲ့လှုပ်ရှားမှုမရှိဘူးလို့ညင်းထားပြီးဒုက္ခသည်စခန်းတွေထဲကတိုင်ပက်အဖွဲ့တွေရဲ့လက်ချက်ဖြစ်မယ်လို့ဆွဆွဲထားပါတယ်။ကုတူပါလောင်ဒုက္ခသည်စခန်းအကြီးအကဲနိုင်မူဟိတ်ကစခန်းတွေထဲမှာအာဆာမရှိပါဘူးလို့ AFP ကိုပြောပါတယ်။ဒါပေမဲ့လည်းမိုဟစ်ပူလာအဖွဲ့တွေကလူတွေနဲ့တခြားဒုက္ခသည်တွေကတော့သူတို့အသက်အန္တရာယ်အတွက်ထိတ်လန့်ဆိုရင်နေကြရတော့မှစခန်းတွေမှာဘင်္ဂလားဒေ့ရှ်လုံခြုံရေးတွေကအနည်းဘက်ပိုင်းတွေမှာကင်းလည်ဆောင်ချက်ပြီးညဘက်တွေမှာဘာလုံခြုံရေးမှမရှိတော့ပဲအဲ့ဒီအချိန်တွေမှာအာဆာအဖွဲ့နဲ့ဆက်ဆက်တဲ့ဂိုင်းတွေလှူရှားကြတာကြောင့်သူတို့လုံခြုံရေးကိုဆိုရင်ကြတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ
်။ကျပိုင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ22,851ယောက်ရှိခဲ့ပြီးပိုးတွေ့သူ960ရှိပါတယ်။ပိုးတွေရကန်တုံး 4.2 ရကန်တုံးမှာတိတ်ဆုံးသွားသူ22ဦးရှိပါတယ်ဒီကနေ့ထိဆိုရင်တရားဝင်စီရင်ရပိုးတွေ့သူစုစုပေါင်း 4,006,895 ယောက်ရှိနေပါပြီလူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စီရင်ထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်အော်စတြေးလျနိုင်ငံကတော့ကော်ဖီဆိုင်စားတော့ဆိုင်တွေနဲ့သဘင်ညက်သဘင်ပြင်ဆိုင်တွေကိုကိုဗစ်ကာကွယ်ဆေးအဖြစ်ထိုးမထားသူတွေမသွားရလို့ပိတ်ပင်လိုက်ပါတယ်အကြအဖြစ်လူရည်ရဲ့64ရာခိုင်နှုန်းမဲ့ကာဝစီအဖြစ်ထိုးပြီးပါသေးတယ်။အနောက်ယောဘတိုင်းပြည်တွေလောမှာနိုင်ရှင်မှုရအနေဆုံးဆေးထုတ်ပြီးနိုင်ငံတွေတဲကတနိုင်ငံဖြစ်နေပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15.53 ည92.25 kHz 11.83 ည92.32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေစနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။အီသီယိုးပီးယားနိုင်ငံမှာတိုက်ခိုက်မှုတွေရကြဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့တယ်လို့နိုင်ငံမြောက်ပိုင်းတီဂရိုက်ဒေသမှာပြည်ပခပြင်းထန်လာတာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ဤဒီယိုပီးယားကသက်ဆိုင်သူအလုံးအုံအနေနဲ့တိုက်ခိုက်တာတွေအဆုံးသတ်ပြီးရေရှည်ခံမဲ့အပြစ်ခတ်ရဆေးရည်တွေဆက်ဆက်ညှိနှိုင်းဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးရဲ့အတီးပြုချက်နဲ့ထုတ်ပြန်ချက်ထဲမှာလူမျိုးရေးကောင်စီကတိုက်တွန်းထားပါတယ်။နှီးထိုးပေးတဲ့အမှုစကားပြောဆိုတာတွေအကြမ်းဖက်လိုရနဲ့သွေးခွဲတာကိုမြှောက်ပေးတာတွေကနေရှောင်ကျဉ်ကြဖို့လေလူမျိုးရေးကောင်စီကတောင်းဆိုထားပါတယ်။ဒီဂရိုက်ဒေသမှာပြည်ပခစတင်ခဲ့တဲ့နှစ်ပတ်လည်နေ့အပြီးနောက်တည့်မှာလူမျိုးရေးကောင်စီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါ။ဤဒီယိုပီးယားပြည်ပခစားပြစ်ကလေးကဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီကအခုလိုထုတ်ပြန်ပြောဆိုတာဒုတိယအကြိမ်မှရှိပါသေးတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုချွင်းချက်မဲ့ချက်ချင်းအဆုံးသတ်ဖို့တောင်းဆိုတဲ့စာသားကိုတော့ရုရှားကကန့်ကွက်တာကြောင့်ထုတ်ပြန်ချက်ထဲကနေပြန်ဖြုတ်ပေးခဲ့ရတယ်လို့ဖော်ဝင်နိုင်ငံတွေကပြောတဲ့အကြောင်း AP သတင်းမှရေးထားပါတယ
်။အခြေခံအဆောက်အုံဘတ်ဂျက်ကိုအမေရိကန်အောက်လွှတ်တော်မှမဲပေးဆုံးဖြတ်လိုက်ပြီးသမ္မတဘိုင်ဒန်လက်မှတ်ထိုးဖို့ပြေးပို့လိုက်ပြီးဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တွေက228မဲ206မဲနဲ့အတူပြုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ Republican အမတ်73ယောက်ကဒီဥပဒေကြမ်းကိုပူပေါင်းထောက်ခံခဲ့ကြပါတယ်။ Democrat Party တွင်တိုးတဲ့အုပ်စုနဲ့ဗိုလ်အုပ်စုကြားကွဲပြားခြားနာတာတွေကြောင့်တရက်ကြန့်ကြာခဲ့တာကိုဘေးအသာထားပြီးခုလိုတောက်ကြတဲ့ကဆုံးဖြတ်ခဲ့ကြတာပါ။ American နိုင်ငံရဲ့လမ်းတွေရထားလမ်းတွေနဲ့တခြားသိမ်ပို့ဆောင်ရေးနဲ့ Internet ဆက်ဆက်အခြေခံအဆောက်အုံပိုင်းတွေအတွက်ဒီ budget ကိုအသုံးပြုမှာဖြစ်ပါတယ်။ဒါပေမဲ့လူမှုလုံခြုံရေးကိုရဲနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာအစီအစဉ်တွေအတွက်ဘတ်ဂျက်ကိုချပတ်နိုင်ဖို့ဆွေးနွေးနေကြဆဲဖြစ်ပါတယ်။ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့ဒီဘတ်ဂျက်ချမှတ်ရေးလုံထုံးလို့ဒီနေ့ကိုပြီးခဲ့တဲ့စနေနေ့ကကဏ္ဍဦးမဲခွဲကြည့်ရမှာ221မဲနဲ့213မဲနဲ့ကဏ္ဍဦးနိုင်ရရှိခဲ့ပြီးဖြစ်ပါတယ
်။တရုတ်ကွန်မြူနစ်ပါတီဘိုဟိုကော်မတီတကပိတ်အစည်းအဝေးကိုလာမဲ့တနင်္လာနေ့ကနေကြာသပတေးနေ့အထိပေကျင်းမြို့တော်မှာကျင်းပဖို့ရှိပြီးသမ္မတရှီကျင်းပင်ကိုယ်တိုင်ဦးဆောင်တက်ရောက်မှာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီအကြိမ်20မြောက်ညီလာခံကိုနောက်နှစ်ဆောင်ရာသီမှာကျင်းပဖို့ရှိပြီးအဲ့ဒီညီလာခံမတိုင်ခင်အဖွဲ့ဝင်400လောက်ရှိပြီးဩဇာကြီးတဲ့ဘိုးကွန်ပလီအစည်းအဝေးကျင်းပမှာပါ။အကြိမ်20မြောက်ပါတီညီလာခံမှာသမ္မတရှီကိုတတိယသက်တမ်းအတွက်ဆက်ပြီးအတည်ပြုမယ်လို့ကြေကြေပြတ်ပြတ်ခန့်မှန်းထားကြပါတယ်။ဒီတိုင်းမှရင်တော့သမ္မတရှီဟာတရုတ်ခေါင်းဆောင်ကြီးမော်စီတုံးခေတ်နောက်ပိုင်းမှာတရုတ်နိုင်ငံရဲ့ဩဇာအကြီးဆုံးခေါင်းဆောင်ဖြစ်လာတော့မှာပါ။နောက်သတင်းပတ်အစည်းအဝေးအတွင်းမှာတော့ပါတီရဲ့နှစ်ပေါင်း100သက်တမ်းအတွင်းအဓိကအောင်မြင်မှုတွေကိုအောင်ပွဲခံညွှန်းဆိုဖော်ပြမယ်။အဓိကဆုံးသက်ချက်တရက်ပေါ်ထီတန်းကောင်းဆောင်တွေဆွေးနွေးကြမယ်လို့နိုင်ငံပိုင်စင်ဝါသတင်းကဖော်ပြပါရတယ်။ ဒီဥနယ်ရဲ့အစင်းနဲ့နိုင်ငံရေးအစည်းအဝေးတွေအားလုံးဟာကြိုတင်အကွက်ချပြင်ဆင်ပြီးမှကျင်းပတာဖြစ်ပြီးပါတီရဲ့ရည်ရည်ချက်သဘောထားကိုဆန့်ကျင်ပြီးတော့ပုံပွင့်လင်းလင်းပြောဆိုဆွေးနွေးတာမျိုးမရှိသလောက်ပါပဲ
။ကလပ်စကိုမျိုးမှာကျင်းပခဲ့တဲ့ကုလသမဂ္ဂရာသီဥတုညီလာခံမှာအစိုးရကတင်ပြခဲ့တဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့မဟာဗျူဟာတွေပေါ်လူတထောင်ကျော်ကဩစတြေးလျနိုင်ငံစစ်တီနဲ့မဲဘုံမျိုးတွေမှာစနေနေ့ကဆန့်တင်ဆန့်ပြခဲ့ကြပါတယ်။လာချီကြခဲ့တဲ့ကိုဗစ်မသွားမလာရကန့်သက်ချက်ပြီးသွားပြီးတဲ့နောက်မှာဒါဟာပထမဆုံးဥပဒေအတွင်းဆန္ဒပြပွဲဖြစ်ပါတယ်။ COP26 ညီလာခံအတွင်းတကမ္ဘာလုံးလှုပ်ရှားခဲ့ကြတဲ့ရာသီဥတုတရားမျှတရေးအရေးယူဆောင်ရွက်တဲ့နေ့ကိုထောက်ခံသောအဖြစ်အခုလိုဆန္ဒပြခဲ့ကြတာပါ။လူသားရာသီဥတုအပြောင်းလဲမဟုတ်လူသားအပြောင်းလဲလူသားမျိုးနွယ်အတွက်အနည်းအောင်အနည်းအဆက်အစရှိတဲ့စိုင်းပုတ်တွေကိုဆန္ဒပြသူတွေကကိုင်ဆောင်ချီတက်ခဲ့ကြပါတယ်။ကြောင်ပြီးတဲ့အသုံးပြုတာကိုတဖြည်းဖြည်းလျှော့ချဖဏဝင်တန်းခွင့်ပြီးတိမ့်အတွက်လျှော့ချပြီးတက်တော်ပြုံးလိမှုကိုဖြတ်တတ်ဖို့အစိုးရအသီးသီးကညီလာခံအတွင်းမှာအမိန့်ခွန်းပြောကြားဂရိကဝေပြုခဲ့ကြပါတယ်ဒါပေမဲ့ဩစတြေးလျနိုင်ငံကတော့မိသိမ့်အထွက်ဆိုင်ရာဂရိကဝေကိုလက်မှတ်မထိုးခဲ့ပါဘူးဒါကြောင့်သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကဆန္ဒပြကြတာပ
ါအစိုးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်သန်းတို့ကြီးညာဖေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရုရှားနိုင်ငံကသဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြပေးတင်ပါတယ်။ရုရှားနိုင်ငံမှာရှိတဲ့ Great Vatican ရှုနွန်တော်ကြီးဟာဆွစ်ဇာလန်နိုင်ငံထက်အရွယ်စားပိုကြီးပါတယ်။ကမ္ဘာလေတူတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေမျက်မြတ်တတဖြစ်အောင်ထိန်းချုပ်ပေးတဲ့နေရာမှာတတော်ကြီးတွေလိုပဲရှင်နွန်တော်တွေရဲ့အခန်းကဏ္ဍကတိတ်ကိုအေးပါလာပါတယ်။ခုတော့တော်မီတွေပို့ပြီးလောင်ကျွမ်းလာတာကြောင့်ရောလူလုံးရဲ့ကြောင့်ဒီကဘာကြီးပို့ပြီးပူနွေးလာတဲ့အခြားအချက်တွေကြောင့်ပါကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေတူလောင်ပေးထားတဲ့နွန်တော်ကြီးပျက်စီးမဲ့အနေအထားနဲ့ရင်ဆိုင်နေရပါပြီ။ AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာအပူအေးမျှတအောင်လို့ထိန်းညှိပေးနိုင်ဖို့တစ်တော်ကြီးတွေလိုပဲနွန်တော်တွေလည်းအလွန်ကိုအေးပါပါတယ်။ကဘာကိုပို့ပြီးတော့ပူနွေးလာစေတဲ့လေတုတွေကကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုနွန်တော်တွေကစုပ်ယူပေးနေပါတယ်။မြေဆွေးတွေ၊တည့်ရက်ဆွေးတွေအဖြစ်နဲ့လည်းအဲ့ဒီကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီတူလောင်ပေးထားကြတာပါ။ Tomsk ပြည်နယ်တက္ကသိုလ်ထိပ်တန်းဇီဝဗေဒပညာရှင် Sergey Kubotin ကတော့ Great Vatican နွန်တော်ကြီးကိုကာဗွန်တူလောင်ပေးနေတဲ့စေယုံကြီးကမ္ဘာရေခဲသစ်သားကြီးလို့တင်စားခေါ်ပါတယ်
။ Торфяные болота содержат в два раза
ကမ္ဘာမြေနဲ့ပြင်300ဂန်နုလောက်ကိုဖုံးလွှမ်းထားတဲ့ Peak Land ဆိုလည်းခေါ်တဲ့စိတ်မီတော်တွေနွန်တော်တွေဟာကမ္ဘာတဝန်းတတော်တွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏရဲ့နှစ်ဆလောက်ကိုစုပ်ယူပေးထားပါတယ်။သူတို့စုပ်ယူတူလောင်ပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ပမာဏစုစုပေါင်းရဲ့300ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပူလောင်ကျွမ်းလာတာကြောင့်တစ်တော်တွေရဲ့တူလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်တော်တွေရဲ့အခန်းကဏ္ဍပိုးပြီးတော့အရေးပါလာတယ်လို့ကီဘိုတင်ကပြောပါတယ်။ဒါပေမဲ့လည်းနွန်တော်တွေစိတ်မြေတော်တွေကိုအနီးကပ်ထိန်းသိမ်းစောင့်ရှောက်ဖို့လိုတယ်လို့လည်းသတိပေးပါရယ်။ West Siberia နွန်တော်တွေကိုတောင်ပိုင်းနဲ့မြောက်ပိုင်းဆိုပြီးတော့နှစ်မျိုးခွဲခြားသတ်မှတ်နိုင်ပါတယ်။အဲ့ဒီနွန်တော်တွေကလည်းဥဒုရာသီပြောင်းလဲမှုအတွေ့ကွဲပြားတဲ့အခန်းကဏ္ဍမှာနေရာယူထားကြတာပါ။မြောက်ပိုင်းနွန်တော်တွေမှာတော့အေခဲနှက်ဆိုင်မြေလော်တွေကြောင့်မိသိမ်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေလေတုထဲရောက်မလာနိုင်အောင်ထိန်းထားနိုင်ပါတယ်။နိုယာဘရစ်မြို့အနီးကအိတ်ခဲနေတဲ့ဒီနွန်တော်တွေကစိုက်ဘေးရီးယားဒေသကယူဗယ်စတန်ကုန်းတွေပေါ်မှာရှိတာပ
ါ။ဥရုယာတီပြောင်းလဲမှုနဲ့ပတ်သက်ပြီးအနုလက္ခဏာအရပြောရရင်တော့စိုက်ဘေးရီးယားမြောက်ပိုင်းကနွန်တော်တွေထဲမှာဖန်လဝင်တန်းငွေတွေအတော်များများရှိနေပါတယ်။မိသိန်းတန်းငွေအများကြီးတူလောင်ထားတဲ့အန်ရယ်ကြီးတဲ့နေရာတစ်ခုလို့လည်းပြောရမှာပေါ့။ဘာဖြစ်လို့လဲဆိုတော့မိသိန်းတန်းငွေတွေကအန်ဒရယ်တိတ်ကြီးပါတယ်။သူ့ရဲ့တရားမှုကကာဗွန်ဒိုင်အောက်ဆိုက်တန်းငွေထက်အစ30ပူပြင်းထန်ပါလေ
Western Siberia ကနွန်တော်တွေမှာမိသိန်းတန်းငွေတန်ချိန်တန်ပေါင်း80လောက်ကိုတူလောင်ထားတယ်လို့ကျွမ်းကျင်သူတချို့ကပြောပါတယ်အခုတော့ကမ္ဘာပူနေမှုကြောင့်ရေတွေခဲနေတဲ့အဲ့ဒီနွန်တော်တွေလည်းအကြီးကျယ်စားပြီးတော့အရေးပြောလာနေပါတယ်အခုလိုအရေးပြောလာတဲ့နေရာတွေမှာအပေါက်တွေပေါ်လာပြီးတော့ရေကန်တစ်တွေလည်းပေါ်ထွက်လာသလိုရေကန်ဟောင်းတွေလည်းအရွယ်အစားပိုးပြီးတော့ကြီးလာပါတယ်ဒါရီမကတည်ပါဘူးစိုက်ဘေးရီးယားကနွန်တော်တွေအရေးပြောမှုနှုံးကအခြားနေရာတွေထက်ပိုပြီးတော့မြန်ဆန်နေတယ်လို့လည်းကီပိုတင်ကပြောပါတယ
်။ болота играют негативную роль с точки зрения климата. Они являются, скажем так,
тларе ပူချင်းကအခြားကမ္ဘာဒေသတွေထက်နှစ်ဆကနေနှစ်ဆခွဲလောက်ပိုများပါတယ်။စိုက်ဘေးရီးယားနဲ့စိုက်ဘေးရီးယားအာတိတ်ဆိုင်ပမာဆိုရင် အခြားနေရာတွေထက်လေးစားတော့ပိုများပါတယ်။ဒါကြောင့်အဲ့ဒီနေရာဟာဥရယာတီပြောင်းလဲမှုအဆိုးဆိုးနေရာလို့ဆိုရတဲ့နေရာပါ
။ The Great Vesuvian နွန်းတော်အပါဝင် West Siberia တောင်ဖက်ပိုင်းကနွန်းတော်တွေကတော့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေကိုထုတ်လွှတ်မှုထက်စုပ်ယူမှုကပိုများပါတယ်။ဒါကြောင့်လဲဥရယာတီပြောင်းလဲမှုကိုထိန်းပေးတဲ့ဒီနေရာကိုကမ္ဘာရေခဲတည်တာကြီးလို့တင်စားခေါ်ပေါ်ကြတာပါ။ဒါကြောင့်လဲနွန်းတော်ကြီးတွေကိုလေ့လာဖို့ထိန်းသိမ်းစောင့်ရှောက်ဖို့အလွန်အရေးကြီးနေပြီလို့ဒေတာရင်သိပ္ပံပညာရှင်တွေကပြောပါတယ်။ဒီနွန်းတော်တွေဟာသဘာဝအတိုင်းတည်ရှိနေတဲ့ကမ္ဘာပေါ်ကကျန်နေတဲ့အဖိုးတန်းရှာပါနေရာတစ်ခုလည်းဖြစ်ပါတယ်။ဥရောပတိုက်ဖက်ပိုင်းကရုရှားနယ်နိမိတ်ထဲမှာရောဥရောပတိုက်ထဲကနွန်းတော်အများစုမှာပါရေတွေစုပ်ထုတ်ပြီးတော့နေအိမ်အဆောက်အုံတွေဖန်နေဖို့နဲ့တွင်းထွက်လောင်စာထုတ်ယူဖို့အနေနဲ့ချဲ့ထွင်နေကြပါတယ်။အဲဒီလိုနေရာတွေဟာအခုတော့ဖန်လောင်အိမ်တန်းငွေတွေလည်းအများအပြားထွက်တဲ့နေရာဖြစ်လာပါတယ်။ရှိအောင်မှာရှိတဲ့တည့်ရွှဲဆွေးတွေကဖလုံအိမ်တန်းငွေတွေကိုနှစ်ပေါင်းထောင်နဲ့ချီစုပ်ယူတိုးလောင်ပေးထားတာပါဒါပေမဲ့လည်းလက်တလုံးဥရူရာသီပြောင်းလဲမှုတွေကြောင့်အဲ့ဒီလိုသဘာဝတရားကြီးရဲ့အနေအထားတွေဆက်ပြီးတော့ထိန်းထားဖို့ခက်ခဲလာစေပါတယ
် Казалось бы, всё прекрасно, человечество выбрасывает больше CO2, а экосистема больше поглощает CO2, всё в балансе. Но сейчас
ဒူရီယာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေပို့ထုတ်လို့နေမယ်ဇီဝဂေယစနစ်ကြီးကအဲ့ဒီတန်းငွေတွေကိုစုပ်ယူနေမယ်ဇာယာတိုင်းကပုံမှန်တိုင်းသွားနေတယ်လို့ထင်မြင်ကြရှိပါတယ်။ဒါပေမဲ့လူသားတွေရဲ့လောရဲ့ကြောင်းကာဗွန်ဒိုင်အောက်ဆိုက်တန်းဝေထုတ်လွှတ်မှုတိတ်များလာတဲ့အတွက်ဂေဟစနစ်ကြီးဘက်ကအလင်းမီစုပ်ယူမှုပေးနေအောင်ဖြစ်လာသလိုအကျိုးဆက်တွေလည်းပိုများလာပါလိမ့်
။တည့်ရဆွေးတွေမီးလောင်နိုင်တဲ့အန္တရာယ်လည်းရှိနေပါသေးတယ်။တည့်ရဆွေးတွေမီးလောင်ရင်တော့ကမ္ဘာလေးတွေဖန်လောင်အိမ်တန်းငွေတွေအဆမတန်ရောက်လာအောင်မှာပါ။ပူပြင်းခြောက်သွေ့လာတဲ့နွေရာသီတွေတစ်နှစ်ပြီးတစ်နှစ်ဆက်လာမယ်ဆိုရင်တော့နွန်းတော်တွေလည်းရေခမ်းခြောက်လာနိုင်ပြီးလူသားတွေအတွက်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့သုတေသီတွေကသတိပေးပါတယ်
။ Представляете, лежит вот такая большая-большая торфяная сухая подушка, которая, ну, по разным причинам.
နွန်းတော်တွေကရေတွေခမ်းလာမယ်။အနေတွေကျလာမယ်ဆိုရင်တော့ဒီပြန်နေလည်းပိုကြီးလာနေပါလေ။ဒါဆိုရင်တော့6သွေးနေတဲ့ပြည့်ရဲ့6ကွင်းကြီးပေါ်လာပါလိမ့်မယ်။လူသားတွေရဲ့ပြည်မှုကြောင့်ပဲဖြစ်ဖြစ်မိုးချိုးပြစ်တာမျိုးလိုသဘာဝတရားကြောင့်ပဲဖြစ်ဖြစ်တော်မီတွေစတင်လောင်ကျန်းလာမျိုးဖြစ်လာနိုင်ပါတယ်။ဒီလိုဖြစ်လာပြီဆိုရင်တော့လေတူတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းဝေးတွေအကြီးအကျယ်တိုးလာပါလိမ့်မယ
်။ရုရှားနိုင်ငံမှာမနစ်ကအရွယ်အစားသိမ့်မကြည့်ဘူးလို့ဆိုရမယ်။တည့်ရဆွေးကွင်းတစ်ခုတော်မီလောင်ခဲ့တာမှာအနီးပတ်ဝန်းကျင်ကမြို့ရွာတချို့မိခိုးတွေပိတ်ဖုံသွားခဲ့တာပါ။ဆိုက်ဘေးရီးယားဒေသမှာလောင်သွားတဲ့အဲ့ဒီတော်မီကသိမ့်မကြည့်ဘူးလို့ပြောနိုင်ပေမဲ့လို့နောက်မှာဒေသရင်းအတွက်ရောကမ္ဘာတစ်ခုလုံးအတွက်ပါဆိုးရတဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်။အခုလက်ရှိအချိန်ထိတော့ Great Vesuvian နွန်းတော်ကြီးကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆက်ပြီးတော့တိုးလောင်ထားပြီးဒီအတိုင်းအနည်းဆုံး100လောက်ထိမပြောင်းမလဲရှိနေအောင်မယ်လို့သိပ္ပံပညာရှင်တွေကယူဆကြပါတယ်။ဒါပေမဲ့လည်းနယ်မြေချက်ထွင်တာတစ်တော့ပြုံးသီးစေတာစတဲ့လုပ်ရက်တွေမရဘူးဆိုရင်တော့အဲ့ဒီအခြေအနေတွေပြောင်းသွားနိုင်တယ်လို့လည်းသုတေသီတွေကသုံးသပ်ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးနိုင်ငံဆောင်ကြိုးပမ်းနေပေမဲ့လို့ကမ္ဘာတဝန်းဖလုံအိမ်တန်းငွေထုတ်လုပ်မှုတွေရော့ကျမသွားသလိုဥတုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်တခြားပို့ပြီးတော့ဆိုးဝါးပြင်းထန်လာနေပါတယ်။တစ်ချိန်တည်းမှာပဲစိုက်ဘေးရီးယားနွန်းတော်ကြီးတွေကလည်းတဘာဝအတိုင်းသူ့အလုပ်သူဆက်လုပ်နေပြီးတိရုတဲကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆက်လက်စုပ်ယူနေတယ်ဆိုပေမဲ့လက်ရှိကြုံရတဲ့ဘေးအန္တရာယ်ကနေကယ်တင်ပေးနိုင်မှာမဟုတ်ဘူးလို့လည်းစီးပွားပေးတဲ့ပညာရှင်ကီပိုတင်ကပြောပါတယ်။ဒါကြောင့်လည်းလူသားတွေအနေနဲ့ဥရူယာတီပြောင်းလဲဖောက်ပြန်လာစေတဲ့လုပ်ရမျိုးတွေရက်ပြတ်မှဖြစ်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးတိုက်တွန်းနေကြတာဖြစ်ပါတယ်။
နောက်လောင်ပြောပြသွားတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုတခါတော့စနေညပိုင်းသတင်းပတ်စင်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပြီးသွားတော့မှာဖြစ်ပါတယ်ဒီတဲ့ကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတော့မှာတော့စစ်တပ်ရဲ့မြေယာသိမ်းမှုတွေနဲ့ဖိအားပေးချင်းချောင်းမှုတွေကြောင့်အိုးအိမ်တွေဆုံးရှုံးခဲ့ရတဲ့မန္တလေးတိုင်းကဒေသခံတွေအကြောင်းကိုတင်ဆက်ပေးထားပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကအစူစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒိုတန်ပန်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီစီဇန်ကို Foundation ရုံးနဲ့ကတင်ဆက်ကြတာဖြစ်ပါတယ်။စစ်တပ်ရဲ့မြေယာသိမ်းမှုတွေကနိုင်ငံတွင်းကကြေးရွာနယ်မြို့နယ်တချို့မှာဖြစ်ပွားနေပါတယ်။ဒီကြမ်းမှာတော့စစ်တပ်ရဲ့ချင်းချောက်ပြားပေးဖယ်ရှားခိုင်းတာကြောင့်သူတို့အိမ်တွေကိုစုပ်ခွာပြီးအိုးအိမ်တွေဖြစ်သွားရတယ်။မန္တလေးတိုင်းဒေသကြီးတွေကရွာသားတချို့နဲ့ဒုအတန်ကတွေ့ဆုံခဲ့ပါတယ်။ဒီဆောင်မှာပြည်စုံကိုပိုလစ်ရှင်းရုံတွေကဒေသတွေကဆက်လက်တင်ဆက်ပေးသွားမှာပါ။
တော့ရဲ့ကိုနေနေဖေရှားပေးရမယ်ခင်ဖေရှားပေးခြင်းမရှိဘူးဆိုရင်နေမျိုးဘိုးလူကဘိုးလူကလည်းထိုးမယ်နောက်ကျွန်တော်တို့ဒီမိရှုမယ်ဆိုမှအဲ့လိုမျိုးဟို1 to 1တက်ကနေပြီးတော့ပြောခဲ့တာပေါ့
နေအိမ်ပြောင်းရွှေ့ရတဲ့မိသားစုမှာပါဝင်တဲ့စင်ကူးမြို့နယ်ကဒေသခံတအူးကပြောပြခဲ့တာပါမန္တလေးတိုင်းစင်ကူးမြို့နယ်ကကျွာ3ရွာကိုပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့မှာစစ်ကောင်စီအဖွဲ့ဝင်တွေရောက်လာပြီးနေအိမ်တွေကနေ3ရက်ကနေတပတ်အတွင်းရွှေ့ပြောင်းပေးဖို့နှုတ်နဲ့အမိန့်ပေးခဲ့ပါတယ်။မရွှေ့ပြောင်းမဖယ်ရှားဘူးဆိုရင်အိမ်တွေကိုဖျက်ဆီးတာမီးနဲ့ရှို့တာတွေလှုပ်ဆောင်မယ်လို့လည်းချိန်ချောက်ခဲ့တယ်လို့သိရပါတယ်။စစ်တပ်ရဲ့ချိန်ချောက်မှုတွေခံခဲ့ရတဲ့ကျေးရွာတွေကတော့ရေထွက်ကြီး၊ညောင်ဝန်းနဲ့ငွေတောင်ကျေးရွာတို့ပါ။ဒီရွာ3ရွာကလယ်မြေဧကပေါင်း3000ကျော်ကိုအလဲပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံအမှတ်121ထောက်ပံ့ရေးနဲ့ပို့ဆောင်ရေးတပ်ရင်းကတက်မတော်စိုက်ပျိုးရေးနဲ့မွေးမြူရေးစီမံကိန်းအတွက်ဆိုပြီး1990ဝန်းကျင်ကတင်ဆက်ခဲ့တာဖြစ်ပါတယ်။ဒီအကြောင်းတွေကိုတရားစွဲခံရသူလည်းဖြစ်နေအိမ်တွေရှေ့ပြောင်းနေခဲ့ရသူလည်းဖြစ်တဲ့ဒေသခံတဦးကအခုလိုပြောပြပါတယ်
။စစ်တပ်ကတင်းနာတင်းလိုက်တာကြ။အဲစစ်တပ်ရဲ့အောက်ဦးဆက်လို့ထားခြင်းလည်းမရှိဘူး။ဟိုဒေသကဝင်ထားမျိုးလည်းမရှိဘူးပေါ့ဗျာ။အဲ့ဒီမှာကျွန်တော်တို့ဒီ2019မှာကျွန်တော်တရားရေးရယူဆိုင်တဲ့အချိန်မှာဒီ1 to 1တက်ကနေပြီးတော့မှကရေရောကိုနှစ်စီလာများငှားရမ်းထားတယ်ဆိုတာကျွန်တော်သိရတယ်
။တင်းထားတဲ့မြေတွေကိုစစ်တပ်က1995ခုနှစ်မှာတော့ Great Wall Company ကိုအငှားချထားခဲ့ပါတယ်။ဒါပေမဲ့ကုမ္ပဏီကအကုန်လုံးမလုပ်ဆောင်နိုင်တဲ့အတွက်2012နောက်ပိုင်းကနေစပြီးပိုရှန်တဲ့မြေတွေပေါ်မှာဒေသခံတွေကဝင်ရောက်လုကင်ခြင်းနဲ့နေအိမ်တွေဆောက်လုပ်နေထိုင်ခဲ့ကြပါတယ်။ဒီလိုဝင်ရောက်လုကင်တဲ့အချိန်ကစပြီးစစ်တပ်နဲ့ဒေသခံတောင်သူတွေကြားမှာမြေယာအငင်းပွားမှုတွေဖြစ်လာခဲ့ရပါတယ်။အငင်းပွားမှုတွေက2012ခုနှစ်နောက်ပိုင်းမှာဖြစ်ပေါ်လာပြီး2018ခုနှစ်မှာတော့စစ်တပ်ဘက်ကရေထွက်ကြီးကြေးရွာကရွာသားတွေကိုတရားစဆွဲပါတယ်။အဲ့ဒီနှစ်တွင်းမှာပဲအကျိုးဖျက်ဆီးမှုပုံမှန်439၊ပိုင်နက်ကျူးလွန်မှုပုံမှန် 449လူရဲမှုပုံမှ392တိုးနဲ့ကျေးရွာတင်းကဥဆောင်သူရွာသား56ဦးထောင်ဒဏ်6လကြာခံရပါတယ်။ထောင်ဒဏ်ကြာခံပြီးတဲ့နောက်ပြန်လွန်လာချိန်မှာလဲရွာသားတွေကမိမိတို့ရဲ့နေရာတွေမှာပြန်လည်နေထိုင်ကြတဲ့အတွက်ပိုင်နက်ကျူးလွန်မှုနဲ့ထပ်မံတရားစွဲဆိုထားပြီးဖမ်းဝရမ်းထုတ်ခံထားရပါတယ်။ထို့အတူစစ်တပ်က2019ခုနှစ်မှာလဲညောင်ဝန်းနဲ့ငွေတောင်ကျေးရွာကရွာသား100ကျော်ကိုတရားမှကြောင်းအရတရားစွဲဆိုထားပါတယ်။အဲ့ဒီနှစ်အတွင်းမှာပဲတရားစွဲဆိုထားပြီးသားညောင်ဝန်းကျေးရွာသား60ကိုပြစ်မှုနှစ်ခုနဲ့ထပ်ပြီးတော့တရားစွဲပါတယ်။ဒီကြားထဲငွေတောင်ကျေးရွာမှာရှိတဲ့အိမ်တွေကိုစစ်သားတွေကကျူးကျော်ဝင်ရောက်ချိန်ချောက်မှုတွေပြုတဲ့အတွက်ရွာသားတွေကပုံမှန်3ခုနဲ့ရဲစခန်းမှာတိုင်ချက်ဖွင့်ထားပါတယ်။ဒီလိုတရားစွဲဆိုရင်ဆိုင်မှုတွေရှိနေခြင်းမှာပဲစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကနေစပြီးတရားရုံးချိန်တခါမှမခေါ်ခဲ့ဘူးလို့သိရပါတယ်။စက်တင်ဘာလနောက်ဆုံးပတ်ထဲမှာတော့ရွာသားတွေအတွက်ကံကြမ္မာဆိုးကြားရောက်ခဲ့ပါတယ်။သူတို့နဲ့တရားရင်ဆိုင်နေရတဲ့အမှတ်121ထောက်ပို့တရင်ကတာဝန်ရှိသူတွေရောက်ရှိလာပြီးသူတို့ကိုချိန်ချောက်နှင်ထုတ်တော်တာဖြစ်ပါတယ်။စစ်တပ်ရဲ့မောင်းထုတ်ခံရတဲ့ကျေးရွာ3ခုကအိမ်ခြေပေါင်း200ကျော်ခန့်ရှိပြီးလူဦးရေ900ဝန်းကျင်ရှိပါတယ်။အများစုကတောင်သူလယ်သမားတွေဖြစ်ပြီးတခြားကြာပန်းအလုပ်တွေလည်းလုပ်ကိုင်ကြပါတယ်။လက်ရှိမှာတော့နေဆက်ရဆွေမျိုးအိမ်တွေနဲ့ဘုံကြီးချောင်းတချို့မှာနေထိုင်ကြပြီးတချို့ကလည်းယာယီမိုးကတဲလေးတွေနဲ့နေထိုင်ကြပါတယ
်။အဲဒီမှာကြောက်လို့တာဖြစ်နေရတာလीဘိုးရင်းကလာဒါပေမဲ့ဖြစ်လို့တော့ပြီးပြီဟုတ်ပြီပြန်ဆောင်မဲ့နေရာမရှိဘူးခုနေကကနိုင်ငံရေးမတည်ငြိမ်တာကတစ်ပိုင်းယောဂကတ်စုကတစ်ပိုင်းစောင့်နေရတာအကုန်လုံးလူချက်တင်းနေရတဲ့အချိန်ကဒါတွေဖြစ်ဒါတွေဖြစ်ပြီးဆိုလို့ရှိရင်ပြန်အိမ်တလို့ဖြစ်မှုလားလွယ်တာပါပြန်ဆောင်မှုကလွယ်မှာမလွယ်ဘူး
ဟုတ်
ဆောက်ဖို့လွယ်ပေပဲတော့လေအခုကဖြတ်တယ်တော့ဖြတ်ပြီးဆောက်စီရနေရာမရှိဘူးလေ
ငွေတောင်ကျေးရွာကဒေသခံတအူးကပြောပြခဲ့တာပါဥပဒေကြောင်းအရတရားရင်ဆိုင်နေချိန်မှာအခုလိုပြုမှုဆောင်ရွက်တာဟာဥပဒေမဲ့ဆောင်ရွက်တာဖြစ်တယ်လို့မန္တလေးတိုင်းကမြေယာရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတအူးကသူ့ရဲ့အမြင်ကိုပြောပြပါတယ
်အဲ့တော့တရားရုံးမှာရင်ဆိုင်ဖြည့်ရှင်းနေတဲ့အမှုရှိနေတဲ့အပေါ်မှာတရားရုံးရဲ့အဆုံးဖြတ်ခံယူပြီးမှသာလျှင်ဥပဒေအရဒါဆောင်ရွက်တင်တာအဲ့လိုမဟုတ်ဘဲနဲ့လက်လွတ်စပယ်ဒါတွေဖယ်ပေးမဖယ်ပေးဘူးဆိုမီးရှို့မယ်ပါညာဆိုတော့ဒါကိုလိုပြောမယ်ဆိုအာနာဇက်ပေါ့ဗျအာနာဇက်နဲ့ကျင့်သုံးတဲ့ပုံစံမျိုးဒါတက်ရောက်တယ် တယ်တဲ့အနေထားကတော့ဥပဒေနဲ့မညီဘူးလို့ကတော့ကျွန်တော်တို့ကမှတ်ချက်ပြုလို့ပဲရမယ
်စစ်တပ်နဲ့တောင်သူတွေရဲ့ပြဿနာကအခုမှစဖြစ်တဲ့ပြဿနာအစ်တော့မဟုတ်ပါဘူးပြီးခဲ့တဲ့10နှစ်တာအတွင်းမှာလည်းနိုင်ငံနဲ့ကအမေရပြဿနာတွေထဲမှာစစ်တပ်နဲ့ဒေသခံတို့ရဲ့ပြဿနာတွေအများအပြားရှိခဲ့ပါတယ်ဦးသိန်းစိန်အစိုးရလက်ထက်နဲ့ NLD အစိုးရလက်ထက်မှာမြေပြန်ရကြတဲ့တောင်သူတွေရှိခဲ့ပေမဲ့အများစုကတော့မရကြဘူးလို့မြေယာရေးလုပ်ကိုင်နေသူတွေကပြောဆိုကြပါတယ် NLD အစိုးရလက်ထက်မှာစစ်တပ်ကမြေယာက3သိန်းနီးပါးပြန်လည်ဆွတ်လွတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့တာရှိပေမဲ့2020ခုနှစ်မတ်လအတွင်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြည်ဦးလင်မြို့လူထုတွေ့ဆုံပွဲမှာဒေသခံတွေရဲ့မေးခွန်းအများစုဟာစစ်အစိုးရလက်ထက်ကတိုင်းစည်းခံမြေယာရေးကိစ္စတွေပဲဖြစ်ပါတယ်လက်ရှိမှာတော့နေအိမ်တွေဖြတ်သိမ်းပြောင်းရွှေ့ပေးရလို့အိုးမဲ့အိမ်မဲ့ဖြစ်ရတဲ့အပြင်ဘဝလုံခြုံရေးပါမရှိတော့သလိုခံစားရတယ်လို့ဒေသခံတအူးကပြောပါတယ်
ချက်ပြီးပါပြီဆိုတော့ကျွန်တော်တို့ကလုံခြုံမှုကတော့ဘာတစ်ခုမှမရှိတော့ဘူး။ဘာကြောင့်လဲဆိုတော့အခုမိသားစုရဲ့အတက်အန္တရာယ်လုံခြုံမှုမရှိတာရဲ့မိမိရဲ့ဝမ်းလာရေးကကျွန်တော်တို့ဘဝအတွက်မှပြန်ပြီးစရလို့ပဲဖြစ်တယ်လေ။အဲဒီခက်ခဲတွေကကျွန်တော်တို့ကြုံရတာပေါ့
။ဒေသခံတောင်သူတွေကိုတရားစွဲဆိုထားတဲ့အမှုအခြေအနေနဲ့ပတ်သက်ပြီးစင်ကူးမြို့နယ်တရားရုံးကိုဆက်သွယ်ခဲ့ပေမဲ့တရားရင်ဆိုင်ဆဲအမှုအခြေအနေတွေကိုရှင်းပြပေးဖို့ညှင်းဆိုခဲ့ပါတယ်။ဒေသခံတောင်သူတွေဘက်ကလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်းနေကိုလည်းဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့မရရှိခဲ့ပါဘူး။ဒါအပြင်တောင်သူတွေဘက်ကအကူအညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့အစည်းတွေကိုလိုက်လံချိတ်ဆက်မေးမြန်းပေမဲ့တချို့ကပုံရှောင်နေရပြီးအင်တာဗျူးဖြစ်ဆိုဖို့တောင်လက်မခံကြပါဘူး။အမှတ်128ထောက်ပို့တပ်ဖက်ကိုဆက်သွယ်ဖို့စူးစမ်းတဲ့အခါမှာလည်းဖုံးလက်ခံဖြစ်ဆိုတာမျိုးမရှိခဲ့ပါဘူး။2020ပြည်နှစ်က The Voice Channel ကိုဗိုလ်ကြီးဆောင်ဝင်းနိုင်ပြောပြထားမှုအရာကတော့စစ်တပ်အနေနဲ့ငွေတောင်ကျေးရွာကတိမ့်စီထားတဲ့ဧက2091ဧကအနက်85ဧကကိုဆွတ်လွတ်ထားခဲ့ပေမဲ့ဆက်ဆက်နေရာတွေမှာဒေသခံတွေကတိုးချက်နေထိုင်ပြီးစိုက်ပျိုးလုပ်ကင်တာကြောင့်၃ချိန်တိုင်းတိုင်းအတိပေးကြောင်းကြားစာပေးပို့ပြီးမှတရားစွဲဆိုတာဖြစ်တယ်လို့ပြောကြားထားမှုပါတယ်ကျေးရွာသားတွေအနေနဲ့ကလည်းသူတို့ရဲ့ဘိုးဘွားပိုင်မြေဖြစ်တဲ့အတွက်သူတို့လောက်ကင်စားတောက်နေတဲ့မြေပေါ်မှာစီမံကိန်းဆောင်ရွက်ထားတာမရှိတာကြောင့်ပြန်လည်ရယူလူစိမ့်နဲ့နေထိုင်နေကြတာဖြစ်တယ်လို့ပြောပါရယ်။နှစ်ပေါင်း60ကျော်အုပ်စိုးခဲ့တဲ့ဆရာနာရှင်စနစ်အောင်မှာလေယာမြေတွေကိုအတင်းတမတိမ့်စီခံခဲ့ရလို့ဘဝပြတ်ခဲ့ရတဲ့တောင်သူတွေလည်းမနှဲပါဘူး။အခုလဲမြန်မာနိုင်ငံကိုစေအုပ်ချုပ်ရေးအောက်ပြန်လည်သွတ်သွင်းနေတာတနှစ်မပြည့်ခင်မှာပဲစစ်တပ်ကတောင်သူတွေရဲ့မြေယာတွေကိုတိမ့်ပိုက်ဖို့ကြိုးပမ်းနေပြန်ပါပြီ။စစ်အာဏာသိမ်းချိန်အတွင်းအခုလိုချင်းချောက်ဖယ်ရှားခိုင်းတာကစင်ကူးမြို့နယ်မှာအပြင်ရန်ကုန်ကလှိုင်သာယာမြို့နယ်နဲ့မကွေးတိုင်းငဖဲမြို့နယ်ဗဒန်းတိုင်နယ်မှာလည်းဖယ်ရှားပေးရမယ်ဆိုပြီးပြောဆိုထားတာတွေရှိပါတယ်။စင်ကူးမြို့နယ်မှာတော့ငိုရင်းအခါလဲဖြစ်တာကြောင့်ခလင်းငယ်နဲ့တကြီးရွယ်ဝတွေရှိတဲ့မိသားစုတွေဟာမြေဆိုင်ယာယီမိုးကတဲတွေနဲ့နေထိုင်နေရတာအဆင်ပြေမနေကြပါဘူး။ကျန်းမာရေးအတွက်စိုးရိမ်ရတာအပြင်စာဝင်နေရအတွက်ပါရင်ဆိုင်နေရတဲ့အတွက်ဝမ်းနဲ့ပလက်ဖြစ်နေကြတယ်လို့ငွေတောင်ရွာဒေသခံတအူးကအခုလိုပြောဆိုထားပါတယ
်မဖြစ်တဲ့အပိုင်းတာနဲ့ပြည်သူလူထုရဲ့ဟာဥပဒေတိုင်းမဖြစ်ရှင်းမင်းနဲ့ဟိုလိုပြောမစူလူခွင့်ရေးကိုတစ်ဖက်သက်ချိုးပေါက်ပြီးတော့သူတို့လုပ်ချင်လောက်မဒီရဖြစ်တည်ပြီးလဲလူတွေရဲ့ခံစားချက်နဲ့ဒုက္ခတွေကိုသူတို့မမြင်လာလားရွေးချက်ရှိနေလို့တလားတော့ကျွန်တော်မသိဘူးเนาะဒါပေမဲ့လူသားချင်းစာနာဖို့တော့လူတွေလူတို့ကျွန်တော်ဒါလေးတော့ message ပြုချင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒုသံဖွဲ့သားတွေကညွှန်ပြပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းမဖော်ပြချပါဘူးဒုသံအပတ်စဉ်အတန်လွှင့်အစီအစဉ်ကိုဒုသံ Facebook စာမျက်နှာ SoundCloudYouTube အကျဉ်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းတနင်္ဂနွေည9:00ကနေစနေနေ့အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပတ်မှုကူညီထားပြီး Foundation ရှိဝင်တွေကတင်ဆက်ထားတာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒုသံစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီအမေရိကန်တန်ကနေနိုဝင်ဘာ6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်။ဒီထဲမှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်နဲ့စနေညသကဝိုင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒီကကအရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပိုလန်နိုင်ငံဟာဥရောပသမဂ္ဂကနေခွဲထွက်တော့မလားဆိုတာကဥရောပနိုင်ငံရေးမှာငင်းခုန်ဆွေးနွေးစရာဖြစ်နေပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေကနိုင်ငံတစ်နိုင်ငံရဲ့ဥပဒေအပေါ်လွှမ်းမိုးသလားဆိုတာကပြဿနာရဲ့အကြောင်းရင်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဥရောပသမဂ္ဂရဲ့ဖွဲ့စည်းပုံဟာဖက်ဒရယ်ကိုညှို့တဲ့ Confederal စနစ်ဖြစ်နေလို့ပါ။မြန်မာအနာဂတ်နိုင်ငံရေးမှာလည်းဖက်ဒရယ်စနစ်ကိုသွားမယ်လို့ရေဝူရအဖြစ်သဘောတူထားကြပေမဲ့အေးအေးခေါ်ရခိုင်တပ်မတော်ကကွန်ဖက်ဒရယ်ကိုသွားမယ်လို့ဆိုခဲ့ပါတယ်။ဒီဘက်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဦးတမောင်တန်းကငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းနဲ့အဓိကထားဆွေးနွေးပြီးတော့ဦးကျော်စံသာကဥရောပနိုင်ငံရေးကိုဖြည့်ဆွက်ဆွေးနွေးပြထားပါတယ်ခင်ဗျာ။
ဥရောပသမဂ္ဂဥပဒေတွေကပိုလန်နိုင်ငံရဲ့ဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးလို့ပိုလန်ဖွဲ့စည်းပုံခုံရုံးက2021ခုနှစ်အောက်တိုဘာလ10ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ဥရောပသမဂ္ဂရဲ့ဥပဒေကအဖွဲ့ဝင်နိုင်ငံတွေရဲ့ဥပဒေတွေကိုလွှမ်းမိုးရမယ်ဆိုတဲ့မူကိုဒီဆုံးဖြတ်ချက်ကစိန်ခေါ်လိုက်တာပါ။ EU အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူစာချုပ်တွေဥပဒေဆိုင်ရာကိစ္စတွေကိုဆောင်ရွက်ကြတဲ့အခါမှာအလုံလုံလို့ရအောင်ထုတ်ဆိုထားကြတဲ့သဘောတူစာချုပ်တစ်ခုရှိပါတယ်။ TFEU ဆိုတဲ့သဘောတူညီချက်ပါအဲ့ဒီစာချုပ်အရ EU ဟာဥပဒေတွေကိုချမှတ်နိုင်ပြီးအဲ့ဒီဥပဒေတွေကနိုင်ငံတစ်ခုချင်းရဲ့ဥပဒေတွေကိုလွှတ်မိုးပါတယ်အစိုးရတွေကအကောင့်ထက်ဖို့လိုက်နာလှုပ်ဆောင်ရမယ်လို့လည်းသတ်မှတ်ထားတာပါအဲ့ဒီလိုနိုင်ငံတွေပေါင်းဖွဲ့ကြရမှာရေပူအားဖြင့်ပေါင်းဖွဲ့ပုံ3မျိုးရှိပါတယ်ကုလသမဂ္ဂလိုနိုင်ငံတွေစုဖွဲ့အုပ်ချုပ်အလုပ်လုပ်ပုံက2မျိုးဖြစ်ပါတယ်တခြားပေါင်းဖွဲ့ပုံ2မျိုးကတော့ Confederal စနစ်နဲ့Federal စနစ်ဖြစ်ပါတယ်. VOA Editor ဦးကျော်စံသားကိုကျွန်တော်ခုလိုမေးကြည့်ပါတယ်. EU လို့ခေါ်တဲ့ဥရောပသမဂ္ဂဖြစ်ပေါ်လာခဲ့တဲ့သမိုင်းကြောင်းအကျဉ်းလေးပေါ့နော်ဆရာ။အဲ့ဒါလေးပြောပြပါအောင်ဆရာ
။ဟုတ်ကဲ့ဒုတိယကမ္ဘာစစ်ပြီးကမ္ဘာမှာ Super Power လို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုပေါ်ပေါက်လာပါတယ်။အဲ့ဒါ American ပြည်ထောင်စုနဲ့ Soviet ပြည်ထောင်စုဖြစ်ပါတယ်။ဆိုတော့အဲ့ဒီအချိန်မှာဥရောပခေါင်းဆောင်တွေအထူးသဖြင့် Winston Churchill ကအကြရယ်တကယ်လို့ဥရောပနိုင်ငံတွေဟာလည်းပဲအလားတူပေါင်းစည်းပြီးတော့ United States of Europe ဆိုတဲ့ပုံစံမျိုးတော့ညံ့မယ်ဆိုရင်အဲ့ဒီနိုင်ငံကြီးနှစ်ခု Super Power နှစ်ခုကိုရှင်းပြနိုင်မယ်ဆိုတဲ့ idea ကစလာလို့ပြောမှဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာသူတို့ဖွဲ့စည်းဖို့ကြိုးစားရတယ်။ပထမဆုံးကတော့ဒီ Super Power အပြင်အကျိုးတူညီတဲ့ဟာတွေဖွဲ့စည်းမယ်ဆိုပြီးတော့ Super Power ဆိုင်ရာအဖွဲ့အစည်းတွေနောက် Nuclear ဆိုရင်ဆိုင်ရာအဖွဲ့အစည်းတွေကိုစပြီးဖွဲ့ကြပါတယ်။အဲ့ဒီကလည်းနောက်ပိုင်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းပေါင်းစည်းလာဖြစ်ပါတယ်။အမြင့်ဆုံးပေါင်းစည်းလာရလို့ပြောမယ့်အချက်ကတော့ယူရိုငွေကြေးစနစ်တစ်မျိုးရဲ့ကိုထူထောင်တဲ့အဆင့်ကြီးရောက်လာတာဟာတော်လေးအဆင်ပြေလာတယ်လို့ပြောပါလိမ့်မယ်။ဒါပေမဲ့အဲ့ဒီထက်မှာပရီတန်ကမပါဝင်ခဲ့ပါဘူးခင်ဗျာ
။ဟုတ်ကဲ့။အခုပိုလန်နဲ့ EU ကြားမှာအငင်းပွားနေတဲ့ပြဿနာပေါ့နော်။ဒါလေးကိုပုံမြင်နိုင်ဖို့ဆိုရင်ကျွန်တော်တို့ Confederal စနစ်နဲ့ Federal စနစ်တွေရဲ့သဘောကိုမြင်ဖို့များလိုမလားပေါ့နော်။ဒါကြောင့်ဆရာအဲ့ဒီစနစ်နှစ်ရအကြောင်းနည်းနည်းလေးရှင်းပြ
။ဟုတ်ပါပြီ။တကယ်တော့ပူလန်နဲ့ဥရောပသမဂ္ဂဖြစ်တဲ့ကြောင်းကနိုင်ငံရေးကိစ္စလည်းပတ်သက်တယ်ထင်ပါတယ်ဥရောပသမဂ္ဂကဘာလို့စဉ်းစားရလဲဆိုတော့ပူလန်ဟာဥရောပသမဂ္ဂကခွဲထွက်တဲ့ဗြိတိန်လိုနိုင်ငံမျိုးနောက်တနေငံမပေါ်ပေါက်စေခြင်းနဲ့ကိစ္စဟာဥရောပသမဂ္ဂအတွက်အထူးဆိုရင်ရဖြစ်နေပါတယ်ဥရောပစံမှာနောက်ပြီးတော့ဥရောပသမဂ္ဂရဲ့အုပ်ချုပ်ဖြစ်နေတဲ့ဆူလာဘွန်ဒလီယန်ရဲ့ဩဇာအနာဟလေဝက်နာထိခိုက်လာမလားသူရေးဩဇာအချင်းအဝါပေါ်လို့ဥရောပသမဂ္ဂရဲ့မှာနိုင်ငံရေးကိစ္စကနာပြောရင်ဥရောပသမဂ္ဂပြုခွင့်နိုင်တဲ့အလားအလာရှိသလားဆိုတာဒီနှစ်ချက်ကလည်းသူတို့အဓိကထားပြီးစဉ်းစားနေကြပါတယ်။စနစ်တစ်ခုအကြောင်းကိုပြောမယ်ဆိုရင်တော့ဥရောပသမဂ္ဂဟာတကယ်တော့ Confederal သာဖြစ်ပါတယ် Federal မဟုတ်ပါဘူး။သို့တော်လည်းပဲ Federal အစဉ်လက္ခဏာတချို့တော့တွေ့ရတယ်လို့ညာရှင်ကသုံးသပ်ကြပါတယ်။ ကွန်ဖက်ဒရယ်ဆိုတာကချောက်ချာအနာပိုင်တဲ့နိုင်ငံတွေကဘုံအကျိုးစီးပွားတစုံတရာအတွက်သူတို့ရဲ့ပေါင်းစည်းထားတဲ့သူတို့ရဲ့လူပိုင်ခွင့်တစုံတရာကိုအဲ့ဘဟုအဖွဲ့အစည်းယူနီယံကိုပေးထားတာဖြစ်ပါတယ်။ဒါပေမဲ့ဘဟုမှပြိပီတော့ဖုံးဝင်နိုင်ငံတွေတော့အနာမရှိပါဘူး။ဒါကွန်ဖက်ဒရယ်ရဲ့အကြံဉာဏ်သဘောဖြစ်ပါတယ်။
ဟုတ်ကဲ့
ကွန်ဖက်ဒရယ်မှာအရှုပ်အထာအနာကနိုင်ငံတွေရဲ့အဖွဲ့ဝင်တွေလည်းထဲမှာရှိပါတယ်။သို့တော့ဥရောပသမဂ္ဂမှာထူးခြားတာကတော့ဘာလို့ရှိရလဲဆိုတော့ဆိုတော့ပြောတဲ့ငွေကြေးစနစ်တစ်ခုရဲ့ရှိရတဲ့အတွက်ဒါဟာ Federal သဘောမျိုးဆောင်ပါတယ
် Federal စနစ်ပါဟောဆရာဒီဘဟုအာဏာနဲ့ဒီကျွန်တော်တို့ Federal Unit လို့ပြောတဲ့နိုင်ငံတွေဒါမှမဟုတ်ရင်ပြည်နယ်တွေရဲ့အာဏာပေါ့နော်အဲသူတို့ဆက်ဆံမှုဘယ်လိုများရှိလဲဆရာ
Federal မှာကတော့ဖွဲ့ဝင် Federation Unit လို့ခေါ်တဲ့ဒီ American ပြည်ထောင်စု State Police ပြည်နယ်တွေသူတို့ဟာသူတို့ပြည်နယ်နဲ့ပတ်သက်တဲ့အကျိုးစီးပွားကိုလွတ်ဆောင်ခွင့်တော်များများရှိပါရဲ့ပြည်နယ်လွတ်တော်ရှိရဲ့ပြည်နယ်အစိုးရရှိရဲ့သို့တော်လည်းပဲဘ ਹੁ အစိုးရအာဏာကိုသူတို့ကျော်လွှားလို့မရပါဘူးကာကွယ်ရေးတို့နိုင်ငံခြားဆက်ဆံရေးတို့အရေးကြီးတဲ့ပြည်ထောင်စုခုနဲ့လွှမ်းညွှန်တဲ့ကိစ္စကိုဘ ਹੁ ဆွာကိုင်ပါတယ်နောက်တရားဥပဒေစနစ်မှာလည်းပဲဘ ਹੁ အစိုးရရဲ့ Federal Law ဟာပြည်နယ်ဥပဒေအပေါ်မှာကြီးစိုးခွင့်ရှိပါတယ်ဥပဒေချင်း clash ဖြစ်လာရင်ဘ ਹੁ အစိုးရရဲ့ဥပဒေကိုဟုတ်ပြီတော့ဥစားပြရဲသဘောရှိပါရဲ့ဆရာဖက်ဒရယ်ရဲ့သဘောကတော့ဥရောပသမဂ္ဂမှာဖြစ်နေရလဲဒါနဲ့နည်းနည်းပတ်သက်မယ်ထင်ပါရဲဥရောပသမဂ္ဂကလည်းပဲအဲ့လိုကြီးစိုးရမယ်ဆိုတဲ့သဘောရေးထားပါရဲဒါကြောင့်မဟုတ်ဖက်ဒရယ်ဆန်တဲ့ဥရောပသမဂ္ဂမှာလည်းပဲအခုပိုလန်နဲ့ဖြစ်တဲ့ကိစ္စမှာပိုလန်ကဒီကိစ္စကိုကလန်ကဆန်လုပ်တယ်ဆိုတဲ့သဘောဖြစ်နေပါရဲ
Confederal Federal ဆိုတဲ့ပြဿနာကမြန်မာနိုင်ငံရေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာလည်းဆွေးနွေးကြရမယ်ကိစ္စတွေဖြစ်ပါတယ်ရဲဘော်မျိုးဝင်းဟာငင်းညာရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။ကိုမျိုးဝင်းကိုကျွန်တော်အခုလိုမေးကြည့်ပါတယ်။နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေမှာဆွေးနွေးဖို့ရည်ရထားတဲ့အကြောင်းတွေပေါ့နော်။ဘာတွေများရှိမလဲပေါ့။ Federal စနစ်ကိုတွားတဲ့အခါမှာ
ရေခန့်နိုင်ငံရေးတပ်မှတော့ကျွန်တော်ဒီမိုကရေစီပြည်ကူးပြောင်းမှုနဲ့ကျွန်တော်မြန်မာတပ်တွေနဲ့ကိုပါတက်တန်းခရိုချီကနဲ့ဖွဲ့တွေဖွဲ့စည်းမှုပေါ့နော်
။ဟုတ်ကဲ့
။ဒီအလီအကြောင်းအတကူဒီကထားယူကျွန်တော်ဆွေးနွေးဖြေရှင်းရမှာပေါ့နော
်။ဟုတ်ကဲ့။
အရေးကြီးတဲ့ဒီဖက်ဒရယ်ဆိုင်ရာသဘောတူညီချက်ကိုရရှိနိုင်ဖို့အတွက်ကျွန်တော်ကြိုးပမ်းရလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့ဒီထက်မှမှာကျွန်တော်အကြောင်းအလိုက်ပြောမယ်ဆိုရင်တော့ဒီအချိုးချအာဏာပေါ့။အချိုးချအာဏာနဲ့ပတ်သက်ပြီးတော့ဘယ်လိုခြေသုံးလဲ။ဒီကတော့အချိုးရေးဥပဒေပြည်ရေးတရားစီရင်ရေးအချိုးချအာဏာကြီးပုံရအောင်ပိုက်ခြားပြီးတော့ကျွန်တော်ခြေသုံးမယ်။ပြည်တကယ်ရထက်မှာပဲပြည်ထောင်စုနဲ့ပြည်နယ်နဲ့ကြားမှာဒီအချိုးချအာဏာနဲ့ပတ်သက်ပြီးတော့အာဏာခွင့်ဝေးရေးပေါ့အာဏာနဲ့ပတ်သက်ပြီးဘယ်လိုအာဏာတွေခွဲဝေးခြေသုံးလဲဆိုတာတော့အဲ့ဒါအင်မတန်မှအရေးကြီးတဲ့အကြောင်းများဖြစ်ပါလိမ့်မယ်။နောက်ကမှကျွန်တော်ဆွေးနွေးမယ်ကျောင်းသားထမပါတော့
။ကိုပြုံးရဲ့ကျင်းကြအာဏာနဲ့ပတ်သက်ပြီးနည်းနည်းလေးရှင်းပြပေးပါလား
။ဒီအာဏာခိုးဝေးရေးနဲ့ပတ်သက်လို့ဆိုရင်တော့ကျွန်တော်တို့ဟိုပြောမယ်ဆိုရင်တော့အာဏာကိုပြည်ထောင်စုနဲ့ပြည်နယ်ကျမ်းမှာဘယ်လိုခွဲခွေခြေသုံးမလဲပါတော့။အဲ့လို့ဆိုတော့ကျွန်တော်တို့ဟိုပြည်ထောင်စုမှာလည်းပြည်ထောင်စုလေးနဲ့ခြေသုံးရမှာအာဏာရှိမယ်။ပြည်နယ်မှာလည်းပြည်နယ်ခြေသုံးရမှာအာဏာရှိတယ်။ဒီဖက်ဒရယ်စနစ်မှာပြည်ထောင်စုတစ်ခုနဲ့တစ်ခုလည်းမတူဘူးပေါ့။တချို့တိုက်ပြည်နယ်မှာကျွန်တော်ထပ်တူဥပဒေပြည်ခွဲအာဏာပေါ့။ပြည်ထောင်စုရောပြည်နယ်ရောဒါပေမဲ့ကျေတုတ်ခွဲအာဏာရှိတယ်ပြီးတော့မှကျွန်တော်ကြွကြအာဏာပေါ့ဒီကြွကြအာဏာကျေတုတ်မှုနဲ့ပတ်သက်လို့ဆိုရင်လည်းကျွန်တော်တနေငံလည်းတနေငံတော့မတူဘူးပေါ့နော်ဆုလုံးသားလားတချို့တိုက်ပြည်တွေမှာကျတော့ဒီကြွကြအာဏာကိုဘူဝါနေရောဒီရယူထားတာရှိတယ်တချို့ပြည်နယ်တချို့တိုက်ပြည်တွေမှာတော့ကျွန်တော်ပြည်နယ်ကနေရယူထားတာရှိတာပေါ့အေးကျွန်တော်တို့ဒီကျွန်တော်ဖြတ်သန်းခံရတဲ့ပြည်ကျူရဆိုတော့ကျွန်တော်EU ကတင်ပြမှတော့ကြွကြအာဏာကိုကျွန်တော်ပြည်နယ်ထဲမှာထားရှိဖို့ဆွေးနွေးဖို့တော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ကဲ့ကျွန်တော်မှတ်မိလောက်ဆိုရင်မနေ့ကအစုံပိုင်းတော့မှထင်တယ် AA ကနေမှ Confederation ကိုသွားမယ်လို့ပြောဆိုတာကိုကြားရတယ်ပေါ့နော် Confederation နဲ့ Federation ကိုဘယ်အကြောင်းအရာကိုကျွန်တော်တို့ဘလို့ညှိနှိုင်းဆွေးနွေးဖို့ရှိမလဲ
လမ်းညွှန်ချေခံမှုကိုကျွန်တော်တို့စဉ်းစားရပါလိမ့်မယ်ဒီကလမ်းညွှန်ချေခံမှုစဉ်းစားပြီးတော့ဒီကတော့ချုပ်ချအာဏာပေါ့လို့ကျွန်တော်တို့ရဲ့ချုပ်ချအာဏာဘလို့ကျင့်သုံးမလဲဘိုးဆိုးအာဏာပြည်နယ်ဆိုးအာဏာကျမဘလို့အာဏာကျင့်သုံးမလဲပြီးတော့အဲ့ဒီချေခံပေါ်ကပဲ Federation ဖြစ်ပုံမူဥတီတဲ့ Federal ပြည်ထောင်စုသွားမှာ Confederation ရင်းတဲ့ Confederation ဥတီတဲ့ Federal ပြည်ထောင်စုသွားမှာဆိုတော့ကျွန်တော်ဆွေးနွေးကြရမှာပေါ့ဘယ်လောက်တိုက်တက်ဒီပြည်ထောင်စုအာဏာတွေပေးမလဲပြည်နယ်တွေမှာဘယ်လောက်တိုက်တက်ဒီအာဏာရယူထားမလဲဆိုတော့အခြေခံပေါ်မှာမူတည်ပြီးတော့မှကျွန်တော်ဆွေးနွေးကြမှာပေါ့နော်ဟိုအမေရိကန်ပြည်ထောင်စုစတင်ဖွဲ့စည်းတဲ့အချိန်မှာအစမှာတော့ကျွန်တော်ဆက်ပြီးပြည်နယ်တွေစတာပေါ့နော် Confederation အခြေခံအနေနဲ့စပြီးနေမှာဖြည်းဖြည်းယူကြည့်မူတည်ဆောင်ရင်းတဲ့ဒီ Federal ဒီနေ့ဥတီလာခဲ့တာ။မြေပေါ်များစွာကျုံ့ခဲ့ရတာ။ခုကတော့အားလုံးဘဝပြသဘောတူတာလား Federal ဒီနေ့ကျေတုတ်ပွဲတော့ဘဝပြတဲ့သဘောတူကြတာပေါ့နော်။ဒီနေ့ထက်မှတော့ခုနပြောသလို Confederation ကိုဥတီတဲ့နေရာကြီးရရှိမှာ။ဆွနီရမယ်အကြောင်းရလို့ပဲကျွန်တော်မြင်နေတယ်နော်
။ဒါကတော့အနာခွဲဝေပုံပေါ့နော်။ ဒါပြင်အဲကျွန်တော်တို့တိုင်းသားလို့ပြောရင်ဗမာမပါဘဲတခြားတိုင်းသားတွေကိုရည်ညွှန်းတယ်လို့တိုင်းသားဆိုတဲ့အသုံးလုံးကလည်းဖြစ်နေတာတွေ့ရပါတယ်ဗမာပြည်နယ်သဘောဆွေးနွေးတာကိုစစ်တပ်ကကောလက်ခံပါမလားရှစ်ပြည်နယ်မူစတဲ့ပြည်နယ်မူစတဲ့အဆိုပြုချက်အမျိုးမျိုးလည်းအဲကြားနေရပါတယ်ဖက်ဒရယ်ဆာဘေရီမှာကြည့်လိုက်ရင်တော့အခုပြောနေတဲ့ပြည်နယ်တိုင်းဆိုတဲ့အသုံးလုံးကိုဒါဖက်ဒရယ်ယူနစ်အဖြစ်သုံးလုံးတာပေါ့လေဆိုတော့အဲ့ဒီအကြောင်းကိုမျိုးဝင်ဆွေးနွေးပါအောင်ခင်ဗ
ျဒီတိုက်ပြည်မှာတော့အခြေခံယူနစ်လို့ပြောမှဆိုရင်တော့ပြည်နယ်တိုင်းဆလိခုပုဒ်နာနဲ့ကျွန်တော်ဖွဲ့စည်းထားတာ哦ဒါကျွန်တော်တို့ဒီလမ်းမအနာကမှာတော့ဟိုကိုပဲတထခွေရှိမယ်နိုင်ငံကြီးရာစီးပွားရေးရာလူမှုရေးရာဓာတ်တူအခွင့်အာဏာတွေရှိတဲ့ဒီဖက်ဒရယ်ယူနစ်နေနဲ့ပြည်ထောင်စုဖွဲ့ဝင်ပြည်နယ်တွေနဲ့ကျွန်တော်ဖွဲ့စည်းရမှာပေါ့ဒါမှသာလေဓာတ်တူညီများနဲ့ပြည်ထောင်စုဖြစ်မှာပေါ့နော
်ဒါပြင်အနာကဆွေးနွေးပွဲတွေမှာတခြားပါတွေကိုရောဆွေးနွေးဖို့ရှိရောမလဲ
ဦးစားပေးဖြစ်ရှင်းရမယ်ဆွေးနွေးရမယ်အကြောင်းအရာတွေကျွန်တော်ပြန်ပြနေတာဖြစ်ပါတယ်လို့ဆွေးနွေးရမယ်အကြောင်းအရာတွေအများကြီးဖြစ်တာပေါ့ဆိုတာဒီကတော့ကျွန်တော်တို့ဥပဒေပြုရေးပေါ့ဥပဒေပြုရေးနဲ့ပတ်သက်လို့ဆိုရင်လည်းကျွန်တော်တို့ပြည်ထောင်စုဥပဒေပြုရေးရှိမယ်ပြည်ထောင်စုပြည်နယ်ဥပဒေပြုရေးရှိမယ်ပြည်ထောင်စုဥပဒေပြုရေးမှလည်းပဲကျွန်တော်ကမြို့သားတော်ခန့်ခန့်လာအစ်မတမကြီးကြီးရအောင်ဆိုတာမြို့သားတန်းသူရေးကိုပုံဖော်မှာကကျွန်တော်တို့ဒီမြို့သားတော်ဖြစ်တာ哦အဲဆိုတော့မြို့သားတော်ကိုဘလို့ပုံစံနဲ့ဖွဲ့စည်းနေမြို့သားတော်ရဲ့ရောက်တော့ပတ်ခွင့်ကဘယ်လောက်ရှိလဲဆိုတော့ယူနီနီရဲ့ပြည်ထောင်စုဖွဲ့ဝင်ပြည်နယ်တွေရဲ့မြို့သားတန်းသူနဲ့ကိုယ်ပိုင်ပြသခွဲကိုအမှားခံတယ်ဒီပေါင်းအုပ်ချုပ်တာနဲ့ကိုယ်ပိုင်အုပ်ချုပ်တာနဲ့လည်းမျိုးရှိတာပေါ့နော
်တရားစီရင်ရေးနဲ့အုပ်ချုပ်ရေးကိစ္စတွေကရောခင်ဗ
ျတရားစီရင်ရေးလည်းပါလာပါဟု
တ်တယ်ဒီ
လိုလားတော့ပြည်ထောင်စုနဲ့ပြည်နယ်ကမှတရားစီရင်ရေးနဲ့ပတ်သက်ဘယ်လိုပုံစံနဲ့သွားမလဲပေါ့နော်ဆိုတော့ဟိုအခုလက်ရှိကျွန်တော်ဖက်ဒရယ်တိုက်ပြည်တော်တော်များများမှာတော့တရားစီရင်ရေးနဲ့ချစ်တုံးနဲ့ပုံစံတနင်္ဂနွေတနင်္ဂနွေမတူဘူးပေါ့တော့ကျွန်တော်တိုက်ပြည်ချင်းတွေမှာတော့စင်ကက်ကုတ်စင်စတာကျွန်တော်ချစ်တုံးနေတာပေါ့ကျွန်တော် EU တွေဆူပူထားတာတော့ဒီကျူကကွန်စစ်တန့်ကိုကျွန်တော်တို့ဆွေးပြထားတာပေါ့နော်အဲ့တော့ကျွန်တော်တိုက်ပြီးချင်းနေလဲဂန်ကြီးမဲ့ပြည်ထောင်စုနဲ့ပြည်နယ်ကမှတရားစီရင်အာဏာလေးဖွဲ့ဝေချေတုံ့နှံ့မဲ့ဒီတရားစီရင်ရှင်နေတဲ့ကျွန်တော်တို့ဒီကဆွေးနွေးလို့ပါလိမ့်မယ်ပြီးနောက်တစ်ခုကတော့ဒီအုပ်ချုပ်ရေးကဏ္ဍပြည်ပြောင်းလဲရေးလဲတကယ်ကိုလုပ်ကုန်လို့ရမှာဖြစ်ပါလားဆိုလိုတာတော့ပြည်ထောင်စုနဲ့ပြည်နယ်ကမှကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်စီမံနိုင်တဲ့ခင်ကြီးဖြစ်အောင်ကျွန်တော်အုပ်ချုပ်ရန်တရားတွေပြည်ပြောင်းလဲရမှာဖြစ်ပါလားပြည်နယ်တွေရှိတဲ့ဆိုပြီးပဲလည်း2000ပြည်စုခုချီအောင်လို့အောက်မှာကြီးတိုင်းရင်ပြည်နယ်တွေမှာဗအုပ်ချုပ်ရေးရန်တရားမှမရှိဘူးဆိုတာဟာပြည်နယ်ဝန်ကြီးဌာနတွေမှာဗအုပ်ချုပ်ရေးရန်တရားမှမရှိဘူးဆိုတာလည်းပဲကျွန်တော်သိရှိတာပေါ့အဲ့တော့ပြည်နယ်တွေရဲ့လောလောလလပြည်နယ်ဝန်ထမ်းတွေပြည်နယ်အုပ်ချုပ်ရေးရန်တရားတွေမိမိပြည်နယ်ရဲ့အခြေအနေနဲ့ဂိုင်းကြည့်တဲ့သူဖွဲ့မှုနဲ့တောင်းဖို့ပေးအပ်မှုတွေပြည်လုံးနဲ့အချင်းချင်းမျိုးကျွန်တော်ဖြည်းဖြည်းပြောင်းလဲရဖို့အတွက်အမှန်တမ်းကြီးကြီးပါလေလို့ဒါတော့ဟိုမရှိမဖြစ်ဖြစ်ရှင်းရမယ်အကြောင်းအရာတွေပေါ့နော်
အခုဆွေးနွေးသွားခဲ့တာကတော့ငင်းချိုင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်းဖြစ်ပါတယ်။အာဏာမသိငင်အခြေအနေမှာအခြေခံအမှတ်မူတွေကိုဆွေးနွေးနေဆဲပါ။အာဏာသိမ်းလိုက်တဲ့အချိန်မှာတော့ငင်းချိုင်းလုပ်ငန်းစဉ်ကြီးတရက်လုံးရက်ဆိုင်သွားပါတော့တယ်။ကျွန်တော်တို့ရဲ့ရွှေပြည်တော်ကမျော်တိုင်းဝေးတော့မှာပါလား။ဒီမေကွန်းလေးနဲ့ပဲဒီပတ်မှာကျန်းနားလိုက်ပါရစေ။ကျွန်တော်တမောင်တန်းပါ
ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနှာစင်ကြရတာဖြစ်ပါတယ်။အခုတခါတော့စနေညသကပိုင်းစီစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေအပြင်စစ်ကောင်စီကိုလက်နက်ဒေါ်လန်လက်နက်ကင်ဒေါ်လန်သူတွေရဲ့စေပတိပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ပြည်သူလူထုအတွက်အရေးပေါ်ကယ်ဆယ်ထောက်ပံ့မှုတွေလိုအပ်နေတယ်လို့စေဘေးရှောင်ပြည်သူတွေအရေးဆောင်ရွက်နေတဲ့တိုင်းရင်းသားအဖွဲ့တစ်ဖွဲ့ကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကနေရဲဆုံးခွာနေရစွန်ဒုက္ခတွေနဲ့တခြားဒုက္ခတွေကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေဆိုးဝါးလာမှုခေါင်းစဉ်နဲ့အစိုးရခန်းစားဆောင်ကို Maryland ပြည်နယ်ချင်းတိုင်းသားအဖွဲ့ကထုတ်ဝေလိုက်ပါတယ်။ဒီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇိုးသုံးမုံကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါ။
အဲ့တော့ဒီနေ့မှာဦးဇိုးသုံးမုံဒီချင်းလူမှုအဖွဲ့စီကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်တယ်လို့ကျွန်တော်သိရပါဗျ။အဲ့တော့သတင်းစာရှင်းလင်းပွဲလုပ်ရတဲ့အဓိကအကြောင်းရင်းကဘာပါလဲခင်ဗျ။
ကျွန်တော်တို့ Chin Association of Maryland ကနေအစီရင်ခံစာတစ်စောင်ကျွန်တော်ရေးတယ်။အဲ့ဒါကိုကျွန်တော်တို့ထုတ်တယ်။အဲကောင်းစင်ကတော့ ဖေဗူလာ2023အနာတင်းဒီနောက်ပိုင်းIDPsတို့ရက်ဖျူဂျီတို့အပေါ်မှာအကျိုးတက်ရောက်တဲ့ဟာဒီတနင်္ဂနွေလို့မှာဆိုရင်ဖေဗူလာတရက်နောက်ပိုင်းမှာIDPsကနှစ်တင်းကျော်ရှိနေတယ်ရက်ဖျူဂျီဆိုရင်ဟိုတောင်းကျော်ရှိနေတယ်အဲ့ဒါကို
US အစိုးရကနေပို့ပြီးတော့ကူညီဖို့ဟိုအစားတောက်ကိစ္စတစ်ခုထဲမှာဟုတ်ပဲသူတို့ရဲ့လုံခြုံရေးကိုထပ်ချင်ဖို့ပေးဖို့ကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်ဟုတ်ကဲ့ဆိုတော့ဒီအစိုးရခန်းစာအတွက်အချက်လက်တွေကိုပေါ့နော်ဒီဥစုသုံးဖို့ကအမေရိကမှာနေနေတာဆိုတော့ဒီချင်းပြည်နယ်တို့မှအခြားဒေသကဒီအစိုးရခန်းစာထဲမှာထည့်သွင်းတဲ့အချက်လက်တွေနဲ့ပတ်သက်လို့ဘယ်လိုရယူစုဆောင်ထားတာမျိုးလဲ
research methodology
ဒီတနတ်ကျွန်တော်ဘယ်လိုလုပ်တယ်လဲဆိုတာကောင်းကောင်းလေးဖော်ပြထားတယ်အခုကျွန်တော်တို့မှာချင်းပြင်းနေမှာပါရှိနေတယ်လဲဆိုတာကျွန်တော်ဖော်ပြလို့မရဘူးဟုတ်ကဲ့ခင်ဗျာဆိုတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာဟလာဒီ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့တာဝန်ရှိပုဂ္ဂိုလ်တချို့ရဲ့ပြီးတော့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီဒုက္ခသည်များကောင်စီတာဝန်ရှိသူတချို့လည်းတက်ရောက်ရှင်းလင်းတာကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုသူတို့အနေနဲ့ပေါ့လေဒီအထူးသဖြင့်ချင်းပြည်နယ်လို့ဒေသမျိုးမှာဟိုဒုက္ခရောက်နေတဲ့လူတွေအတွက်ကိုဟလာဘယ်လိုမျိုးအကူအညီတွေပေးသွားမယ်ဆိုတဲ့ဟလာဆွ
through an internet statement of support, so we are Italy. Eddie Haga, US Asoya Gandhi, Luda Chin Sana, Top Mam, Umyamia beating there. Biro, the refugee lay, Yamia Jutin there, so we are through a statement of support, through Kongola Yitabai. So Akua, Adiga, Setembala, Sessiane, Tandalama, Imbong, Sessian, Biro, who nega, the Ottobala, the Segway and Maswing, Imbong, the Diana Chauselijo, Eralu, Kongo Mishu, see like, education, but the Biro, the US, I mean, who Biro, sequence of PR, baby, Sora, Babare. Biro, now the Kuga, UNACR, Myanmar, Gani, Chimpin, able to watch him. Sanayika, Dua Kuchin, Diamet, sequence, Sigan, Akuti, Dua Kuim, Edahagu, Legendary, the US, Suyagani, Nangan, who Biro, sequence, go, PR, people, General, Donsure. Now the Ku, check up Balesuro. Aku, the Lupin, Yarhaka.
แค่เจ้าเนี่ยยาระหาก็มาจองเลยบาอะยิงอมิจองเลยเตียก็สิกองสิจองเป้ถ้าจองหมดจนเราอันนี้แหละสิกองสิก็อมิปิ้วปิ๊ดเราเผ่าๆโหยูเอสซวยกันนี่กุญีพุนางงานตะกะกะเนี่ยกุญีพุสุปิ๊ดเราเอ้อหาเลยจนเราต้องสู้ท้าบาเลยโอเคตัวทีนี้ตะรินษาศีลเปวยมาอดิกาที่อศีลขันษาทุบเปลี่ยนเนี่ยอจองโหชิ้นปะรอ
ဒီဥစုတော်မုံတို့ထုတ်ပြန်တဲ့အစီရင်ခံစာကဘယ်လိုအဖွဲ့အစည်းမျိုးဘယ်လိုလူပုဂ္ဂိုလ်မျိုးတွေကိုအဓိကဟာလာအတိပေးအကူအညီတောင်းချင်တာမျိုးလဲခင်ဗျပထမကတော့ကျွန်တော်တို့ဘိုင်ဒန်ရဲ့
အခုတည်းယူအန်အေစီယာတော်လုံးမရဘူးသူတို့ကလည်းရစ်ဂျစ်စတရှင်လုံးလို့မရဘူးဒါကြောင့်မို့ဒီအဓိကကဒီယူအန်အေစီယာရဲ့ရက်ဖျူဂျီကောင်စီယူအက်အေတို့အခုကက်တလစ်လူထရမ်တို့သူတို့ကကြတော်လေးဟိုဘာလဲအင်ဖလူအင်ရှိတယ်ဆိုတော့သူတို့အနေနဲ့လည်းအခုယူအက်ဆိုရပါအဓိကဘိုင်ဒန်ကိုဘိုင်ဒန်ဆိုရတော့ကျွန်တော်လုံနေပါတယ်ကျွန်တော်ကြိုးတင်တယ်ဒါပေမဲ့ဒီထက်ပိုပြီးတော့လုံဖို့လုပ်တယ်ဆိ
ဒီနေရာမှာပေါ့လေဒီ UNHCR ကအခုဒီချင်းပြည်နယ်ကဒုက္ခတွေတွေအတွက်အကူအညီတွေတွားပေးဖို့အတွက်ချင်းပြည်ဟာလာတာမြစ်ခံနေရာတွေလို့ပြောပါတယ်ဆိုတော့ဟာဒီချင်းပြည်နယ်မှာ UNHCR ရဲ့ရုံးမရှိဘူးလားခင်ဗျာဒါမရှိဘူးဟုတ်ကဲ့မရှိဘူးဒါကြောင့်မို့ကျွန်တော်တို့ကယူအန်အေစီယာရုံးချင်းပြည်နယ်မှာထားစီချင်းတယ်အဓိကချင်းပြည်နယ်ရမြို့တော်ဟာခမ်းမှာယူအန်အေစီယာ
ยงจะโน้ตหาสิจินอ๋อดีนั่นไงนะก็อพ่อสีดีก็ฮล่ะกุญีเป้โหเดต้ากันดุขะเตดิโหกุญีเป้จินเลยส่วนอกุละชิชินนี่ก็ชินนี่บ่รู้สิบาดเลยตลอดเลยแค่ๆสิเดจนเราอกุชินปิเนี่ยฮาคาโหเปเลวะทันตะลันโหอดิกะอกุจะโน้ตทันตะลันมาแค่ๆจုံนี่ล่ะยูเอ็นเอเซียก็ตั้วขึ้นลงมาปิ๊ดตลอดเลยแค่ๆสิเอดิไอ้ไทม์เบ้มิโซรัมปิเนี่ย ကနအိန္ဒိယမီဇိုရမ်ပြည်နယ်ကျွန်တော်ချင်းပြည်နယ်နဲ့ဟိုဘောအိနီချင်းပြည်နယ်အဲ့ဒီမီဇိုရမ်ပြည်နယ်ကိုလည်းယူအန်အေစီယာရုံးလုံးဝသွားခွင့်မပြုမသွားနိုင်ဘူးယူအန်အေစီယာကနယူးဒယ်လီမှာသူတို့မှာရုံးရှိတယ်မီဇိုရမ်ကလည်းသွားလို့မရဘူးယူအန်အေစီယာရုံးကနေပြည်တော်မှာရှိတယ်ဟာခါလည်းသွားခွင့်မပြုဘူးအခုချိန်ဒီစစ်ကောင်စီကဒီအမပင်းတို့လုံးမှာဘူးဒါကြောင့် UN Security Council မှာလည်းပို့ပြီးတော့တက်တက်ကြွကြွလုပ်တင်တယ်အဲ့ဒီလိုမလုပ်ဘူးဆိုရင်တော့ဒီစစ်ကောင်စီကလုံးဝဟိုနားထောင်မှာမဟုတ်ဘူးအခုချင်းပြည်နယ်မှာထန်တလန်မှာဟိုအိန္ဒိယ60ကျော်မြို့ရှိတယ်ဆိုတာဟာကထူးဆန်းတာမဟုတ်ဘူးအဲ့ဒီလိုပဲ2017မှာရိုဟင်ဂျာတွေလုခဲ့တယ်အဲ့ဒီလိုပဲဖြတ်လေးဖြတ်ဆိုပြီးတော့
ကျွန်တော်ပြည်ပြည်နယ်မှာလုပ်ခဲ့တာဟာအဲ့ဒီလိုပဲ2011ကနေကချင်မှာလည်းလုပ်ခဲ့တယ်အခုကြရမှာလည်းလုပ်ခဲ့တယ်ဆိုတော့ဒီဟာမတားထားဘူးဆိုရင်ဆက်လုပ်ပါပဲဟုတ်ကဲ့ဒီနေရာမှာပေါ့နော်ခုနကပြောသလိုပဲဒီချင်းပြည်နယ်မှာဆိုလို့ရှိရင်ဒုက္ခတွေဒီဟလာဆစ်ဆောင်ဒုက္ခတွေကအထူးသဖြင့်ဒီအိန္ဒိယနယ်စပ်ကိုကျော်ဖြတ်ပြီးတော့ဒီအနီးဆုံးအိန္ဒိယရဲ့ပြည်နယ် ဒီဟိုဟလာခိုးလုံသွားကြတာကြီးကျွန်တော်တွေ့ရပါတယ်အဲ့ဒီပြည်နယ်တွေကလေဥပမာမဏိပူလို့ဖြစ်ဖြစ်မီဇိုရမ်လို့ဖြစ်ဖြစ်လက်ခံပြီးတော့ဆောင်လျှောက်တာကြီးကျွန်တော်ကြားရပါတယ်ဒါပေမဲ့အိန္ဒိယအစိုးရနိုင်ငံတစ်ခုလုံးရဲ့ဟလာမူဝါဒရဒီမြန်မာဒုက္ခသည်ကိုအကူအညီဆောင်လျှောက်လက်ခံရေးဆိုတဲ့မူဝါဒတွေတော့ကျွန်တော်မကြားရသေးပါဘူးဆိုတော့ဒီအပိုင်းမှာရောအိန္ဒိယနိုင်ငံကိုချင်းက
ဆိုတော့ ပြီးနေ ဝင်ကြည့်ချုပ် ဇော်ရံဖန်ကတော့ ကျွန်တော်တို့တော်တော်လေးကို အားပေးတယ် သူ့အနေနဲ့လဲ ဟို ဒီ ဝင်ကြည့်ချုပ် မူဒီစီကိုလည်း သူစာရေးခဲ့တယ် ပြီးတော့ မေဇော်ရံ ပြည်သူတွေကလည်း ကျွန်တော်တို့ကို ဟို ဆက်ဆက်လက်လက် ကြိုးဆိုတယ် ဒါကြောင့်မို့ India အစိုးရ အနေနဲ့ ကျွန်တော် refugee တွေကိုလည်း ခံတင်တယ် အဲ့ဒီအပြင် နိုင်ငံရေး အရာ India ကကဘာမှ democracy မှာ အနိုင်အကြီးအနိုင်အကြီးဆုံး ဆိုတော့ India အစိုးရအနေနဲ့ NGG ကိုထောက်ခံတင်တယ် ဒါကြောင့်ကျွန်တော် US ဆိုရကိုပြောတယ် India ကိုလည်းပူပြီးတော့ engage စကားပြောပါ ကျွန်တော်တို့အနေနဲ့လည်း India ကိုချင်းကပ်နေပါတယ် ကျွန်တော်မျှော်လင့်ချက်အများကြီးရှိပါတယ်
ဆိုတော့ဒီ ဟိုဒုက္ခတွေတွေရပါတော့ ဘယ်လိုအရေးပေါ်အကူအညီတွေလိုအပ်နေပါလဲ ဘယ်ဒေသတွေမှာပါလဲ
အခုထန်တလာမြို့ဆိုရင်ဘယ်သူမှမရှိတော့ဘူး လူကတောင်းကြောက်ရှိတယ် သူတို့တချို့ကနေဆက်ကိုဖြတ်တယ် တချို့ကအဲ့ဒီတောင်းမှာပဲ တချို့မှာဆိုရင်တော့ရွာတွေမှာပဲနေတယ် အကုန်လုံးပဲသူတို့လိုတယ် ဒီဟိုပေါ့အစားတောက်ကနေဆက် တချင်းထောင် ပြီးတော့ကလေးနဲ့ဟိုက အမျိုးသမီးတွေ မင်းကလေးတွေ ပြဿနာပေါ်စုတယ် စေဝါကိစ္စ အကုန်လုံးသူတို့လိုချင်တယ် သူတို့လိုအပ်တယ်
Okay. ဆိုတဲ့ခါကျတော့ဒီဥစုသုံးပုံတို့ထုတ်ပြန်တဲ့ဒီအစီရင်ခံစာအရာပေါ့နော်။ ဟာလာဒီကုလသမဂ္ဂဒါမှမဟုတ်ရင်အမေရိကန်အစိုးရကိုဘယ်လိုအချက်တွေတိုက်တွန်းတောင်းဆိုထားပါသလဲခင်ဗျ။
အဓိကတော့အခုနကျွန်တော်ပြောသလိုပဲလူသားချင်းစာနာအထောက်အပံ့ humanitarian aid ပြီးတော့ refugee တွေကအခုမလေးရှားမှာထိုင်လာများများကြီးများများကြာခဲ့တဲ့တွေတို့လည်းယူဖို့ အဲ့ဒီထက်ပိုပြီးတော့အရေးကြီးတာကဒါဒီပြဿနာအရင်အဲ့ဒါရှင်းဖို့လိုတယ်။ US and in the 2 year UN Security Council, Lanjong Kutem Hobene, the ASEAN Lanjong Kutem Hobene. To US, Mashida, 2 year Mohammed with like minded countries to play the PRP then, eh? Could PRM be Selumabe? So PRM Yamia be then.
Bello PRM, you reckon?
Ubuma, so you know, the India was chinga thing. India ก็ movie ออกเยอะทีนึงอินเดียนี่แหละอุบมาเป็นNGGก็อติมาปิดเต็ม US อันนี้แหละอติมาปิดเต็มด้วย Congress อันนี้แหละresolutionลงเนาะฉะเต็มด้วยเอ้ดิโลมาเอ้ดิโล US ก็ลงละอีสิง UN Security Council ซุ่มเพชรมาฉะไหนเนาะว่า US เนี่ยมหาเมฆอยู่อันนี้แหละเอ้ดิโลพี่ยาไปลงยาเลยเอ้ดิโลไปลงขึ้นดาเว้ยอุบมา Iraq ก็ไต่ตรงละปัจจุบันส่งตัว UN Security Council ซุ่มเพชรตัวมันอยู่ Afghanistan and Elo, US met via Mohammed, So, a good general Duanid has your security council, Lanjong, and Duanid. I don't know, populous or Russia from Machida, Diolesi, that met what they are, but I met the security council, Lanjong, Maduaya, Wulton, Yachin, that met the Chanila, US Machida, do yet Mohammed, a bomb party, below like minded countries doing. Obama Canada Leshide, Obama Germany Leshide, Ed Lanjong, the Lanjong to Kute, Security Council, Lanjong to Kute, ASEAN to Kute, Maduabe, do you like minded countries, Lanjong to Guadin? You know, ASEAN go back to our bureau, your pioneer, the Pipian group. ASEAN to Roma Kiki City, there, Kua, Indonesia, Biola, General Tolling One Tari, Malaysia, Biola, General Josuyam, Time Era Tegoro. US can leading role, you know, who's you song, you know, to Mohammed, you know, the sequence you go, look, PRB, Malaysia, Lanjong, not Lanjong, Shatin, Elo, General Elo, but I don't know.
Okay. Uzo Domo, Gulo, Shempiala, Chizumi, I did, Marina.
Hey, General Jim, Yachi, Timbare.
ကိုညဝင်းအောင်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဗီဒီယိုကနေစနေညညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကထည့်လက်တင်ပြပေးမှာဖြစ်ပါတယ်ဗျာ။စစ်တကနာသိမီနောက်ပိုင်းကနေဦးစုဆောင်ရယူထားတဲ့ထောက်ထားတွေအရအကြမ်းသားတွေပေါ်ကျေပြန့်တဲ့အစီအစဉ်တကြတက်ခဲမှုတွေဟာလူသားမှ အကြီးအကဲနီကိုလပ်စ်ခွန်ဂျန်ကတောက်ကြံနေတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်မြန်မာနိုင်ငံမှာဖမ်းဆီးတရားဆွဆူခံထားရတဲ့အမေရိကန်သတင်းစာဆရာဒန်နီဖန်စတာရဲ့အမှုစစ်တဲ့အခါမှာရေလိုဘက်ကတင်သွင်းတဲ့အချက်လက်မှာသူတကယ်လို့လုပ်နေတဲ့နေရာနဲ့လွဲနေတယ်လို့သူရဲ့ရှင်နေက AP သတင်းဌာနကိုပြောပါတယ်ဒန်နီဖန်စတာဟာမြန်မာနောင်သတင်းဌာနကနေထွက်ခဲ့တာကြားပြီးဖြစ်ပေမဲ့လည်းသူ့ကိုမြန်မာနောင်သတင်းဌာနနဲ့ဆက်ဆက်ဆွဆွဲပြီးတော့ဖမ်းဆီးတရားစွဲဆိုနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတစ်ခုထဲကရိုညာခေါင်းဆောင်တူဖြစ်သူမိုဟစ်ဘူလာတနတ်နဲ့ပြစ်ဒဏ်ခံရပြီးတဲ့နောက်ပိုင်းသူဦးဆောင်ခဲ့တဲ့ Brighter အဖွဲ့ရဲ့အကြီးတန်းအဖွဲ့ဝင်တူအပါအဝင်တခြားအဖွဲ့ဝင်တွေဟာအသက်အန္တရာယ်ချင်းချောက်တဲ့တယ်လီဖုန်းခေါ်ဆိုချက်တွေကိုလက်ခံရရှိခဲ့တယ်လို့ AFP သတင်းတပုတ်မှရေးသားထားပါတယ်။စစ်ကောင်စီကျမ်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်အရCOVID-19 တက္ကသိုလ်နမူနာပေါင်း 2,250 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့ရှိသူ960ဦးရှိခဲ့ပါတယ်ပိုးတွေ့ရကိုင်းတို့က 4,200 ကိုင်းတို့ဖြစ်ပါတယ်နောက်ထပ်သေဆုံးသူဥယေကတော့22ယောက်ရှိခဲ့ပါတယ်ဒီကနေ့ဒီဆိုရင်တရားဝင်စင်းရပိုးတွေ့သူ 4,600 ကျော်သွားပါပြီခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့အတန်လွန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line no meter 16 kHz 5953ည line no meter 25 kHz 11803ည line no meter 32 kHz 9335နဲ့ line no meter 190 kHz 1505တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from